ဒီနေ့1380ပြည့်နှစ်ကဆောင်လာပြည့်ကျော်14ရက်နေ့တောင်ကြီးမြို့မောဂဝိပဿနာအဖွဲ့အွယ်အမှတ်25ရဲ့တရားဌာနဖြစ်တဲ့ဤဓမ္မယုံကြည်မှကျင့်ပါပြုလုပ်အပ်သောမောဂဝိပဿနာ10ရက်တရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တပဋိစ္စသမုပ္ပါဒ်တရားတော်ကိုဟောကြားလာခဲ့တာယနေ့ဆိုရင်သုံးပါအစဆိုတဲ့သုံးပါသောအစဖြင့်သံသရာကျင်လည်ပုံကိုကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့သုံးပါအစဆိုတာကအထက်ကရာတွေမှာပြထားတဲ့တိတန်ဒီဆိုတဲ့စကားကလေးကိုကြည့်ပြီးတော့သုံးပါအစလို့ဒီလိုပြောလိုက်တာပါပဲတိတန်ဒီစတုသင်္ခေပဥစု၄မျိုးရှိရင်အစက3မျိုးဆက်ရတယ်ဒွိတန်ဒီတိသင်္ခေပအကယ်၍ဥစုက3မျိုးရှိရင်ဘယ်နဲ့ဆက်ဖြစ်သက်သက်ဖြစ်ပါနော်သက်သက်ဖြစ်တရကဧကတန်တိဒွိသင်္ခေပဟောစုက2မျိုးတည်းပဲရှိမယ်ဆိုရင်တော့ဘယ်နဲ့သက်သက်အတ္တဇပဲဆက်ရမှာပေါ့ဒီလိုလဲပါဠိရဲ့ပရိယေလေးတွေစာတွေမှာတွေ့ရပါတယ်အခုခေါင်းကြီးတို့ပရိသတ်တွေကဟောဒီပရိသတ်သမုပ္ပါဒ်စပိုင်းကြီးကိုအာယုံပြုတ်လိုက်တဲ့အခါကျတော့အုပ်စု၄မျိုးအလွှာ၄လွှာတွေ့ရပါတယ်နံပါတ်၁လွှာရဲ့နံပါတ်၁လွှာရဲ့နံပါတ်၃လွှာရဲ့နံပါတ်၄လွှာရဲ့အလွှာဘယ်နှမျိုးလဲနံပါတ်၁လွှာကအတိတ်အဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအလွှာတကူတဲ့နော်ဒါနံပါတ်၁လွှာနောက်တစ်ခါနံပါတ်၄လွှာကပါတယ်လေဝိညာဏယုတ်တလယရဏဖတဝေရဏပစ္စုပ္ပန်အကျိုးဒုက္ခသစ္စာအလွှာတကူနံပါတ်3လွှာကြတော့တဏှာရယ်ဥပါဒံရယ်ကမ္မဘဝရယ်ပစ္စုပ္ပန်အကျောင်းသမုဒိယသစ္စာအလွှာတကူနံပါတ်4လွှာကြတော့ဘာဖြစ်မလဲဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွှာတကူဒီလိုလေးခုကိုစလိုက်တဲ့အခါကျတော့ပိဿာကလေးလေးခုစက်တဲ့အခါမှာချုံရိုး3ချောင်းနဲ့စက်ရတယ်လို့ပဲနော်ဒီနေရာမှာလည်းပဲဘယ်နှခုနဲ့စက်မလဲ3ခုနဲ့စက်ပေါ့3ခုနဲ့စက်ဆိုတော့ဇဝိုင်းမှာပြထားတာကနံပါတ်4နဲ့နံပါတ်1ချားမှာလည်းပဲအစက်သဘောမျိုးနဲ့ပြမထားဘူးလားအမှန်ကတော့အဲ့ဒါအဆက်မဟုတ်ဘူးနော်အဆက်မဟုတ်ပါဘူးတကယ်ဆက်ရမှာကနံပါတ်1ကွဲ့နဲ့နံပါတ်2ကွဲ့တစ်ဆက်နံပါတ်2ကွဲ့နဲ့နံပါတ်3ကွဲ့တစ်ဆက်နံပါတ်3ကွဲ့နဲ့နံပါတ်4ကွဲ့တစ်ဆက်ဒီလိုဆက်ရမှာဟုတ်လား၄ကွဲ့ကနေ2ကွဲ့ပြန်ဆက်တယ်လို့တော့ဒီလိုတော့မယူနဲ့ပေါ့နော်ဘဝအနေနဲ့တော့ဘယ်လိုမှအနာဂတ်ကနေအတိတ်ကမရောက်နိုင်ဘူးသောသောတရားသဘောအနေနဲ့မဖြစ်မနေစัจကြည့်ခြင်းပါတယ်ဆိုရင်တော့အာသဝသမှုတရားဝိဇ္ဇာသမှုတရောနံပါတ်၄အကွက်မှာအိုနာသေးဆိုတဲ့ဇရာမရဏနဲ့တွေ့ပြီဆိုရင်သ ောကပရိဒီဝဒုက္ခဒေါမနတဥပါယတာဒေါသတရားတွေမိမိတို့တန်တတ်မှဖြစ်တတ်တယ်။အဲဒီလိုဖြစ်လာခြင်းသည်အတောတရားရှိလို့ဖြစ်ရခြင်းပါပဲ။ဘုရင်သာခြင်းသိခြင်းပြီးနေတွေ့တဲ့အခါမှာစိတ်တွေဆင်းရဲတယ်၊စိတ်တွေညစ်တယ်၊စိတ်မချမ်းသာဖြစ်တယ်။ဒါဟာအတောတရားမကင်းလို့ဖြစ်တာပေါ့။အတောတရားကင်းရင်ဘယ်ဖြစ်မလဲ။အဲဒီတော့အတောတရားမကင်းလို့တောကပရိဒီဝါတွေဖြစ်ရပြီဆိုကြတဲ့ကသရမရဏဆိုတဲ့တရားဖြစ်တဲ့အချိန်မှာအဲ့ဒီအသောတရားကနေပြီးတော့ဆက်ပေးလိုက်တာဘယ်လိုနဲ့သွားဆက်ပေးလိုက်လဲဆိုတော့အဝိဇ္ဇာနဲ့သွားဆက်ပေးလိုက်တယ်ဟုတ်ရဲ့လားဘာဖြစ်လို့တော့အသောတရားသည်အဝိဇ္ဇာဖြစ်အောင်အခြေခံထားတဲ့အကြောင်းတရားမဟုတ်လို့ပါပဲဒီတော့အဝိဇ္ဇာတရားရဲ့လို့ဖြစ်သွားပြီဆိုပြန်တော့လည်းပဲအဝိဇ္ဇာဖြစ်တော့သင်္ခါရဖြစ်တယ်သင်္ခါရဖြစ်တော့ဝိညာဏယောတာဒါရဏဖြစ်တယ်ဆိုတော့ပုံမှန်တရားအနေနဲ့ကြည့်မယ်ဆိုရင်နံပါတ်၄အခွက်ကနေနံပါတ်၁အခွက်ပြန်ရောက်သွားတယ်လို့မထင်ရဘူးလားထင်ရတကယ်တမ်းကျတော့နံပါတ်၄အခွက်ကနံပါတ်၁အခွက်ရောက်တယ်လို့တော့မမှတ်နဲ့ပေါ့နော်ကဲကောင်းပြီဒါပြီတကယ်စတော့30အခွက်က၄မျိုးလွှားက၄ခုအုပ်စုက၄ခုအဲ့ဒါကြောင့်မလို့3မျိုးနဲ့စပ်ပါလေနံပါတ်၁အခွက်ကနေနံပါတ်၂အခွက်စတော့သင်္ခါရနဲ့ဝိညာဉ်တစ်စက်နောက်တကားဒီဘက်ကိုကြည့်တော့ဝေဒနာနဲ့တဏှာတစ်စက်ဘဝကိုကြည့်လိုက်တဲ့အခါကျတော့ကမ္မဘဝနဲ့ဇာတိတစ္ဆာလို့ဒီလိုတွေ့တာပေါ့နော်အဲဒီတည်းမှာဝိဇ္ဇာနဲ့သင်္ခါရနဲ့ဝိညာဉ်တစ္ဆာဆိုတာကလွန်ခဲ့ပြီးပါပြီတဲ့လွန်ခဲ့ပြီးပါပြီဆိုတော့သူ့ကိုသင်္ခါရကြီးအောင်မှတပါစစုံတရားပြုပြင်ပြောင်းလဲလို့ရနိုင်ပါမလားလွန်ခဲ့ပြီးပြီချုပ်ခဲ့ပြီးပြီနော်အဲဒါကြောင့်မလို့သူကတော့သူ့ကိုပြန်သုံးသပ်ပြီးသင်္ခါရကြီးအောင်မှတပါဘာမှကျေးဇူးမများတော့ဘူးအခုဘုန်းကြီးတို့ပရိသတ်တွေအနေနဲ့တကယ်တမ်းမိမိတို့ရဲ့တန်တမ်းမှာဆင်ញင်ရမှာကနံပါတ်2အဆက်နဲ့နံပါတ်3အဆက်ဘာဖြစ်လို့လဲလို့မေးတဲ့အခါကျတော့နှိစ္စသရာတခြားလားပစ္စုပန်ဆက်လားပစ္စုပန်မှာအကျိုးတရားဆိုတဲ့ခန္ဓာ၅ပါးရှိတယ်အဲ့ဒီအကျိုးတရားဆိုတဲ့ခန္ဓာ၅ပါးရှိရင်အကြောင်းတရားဆိုတဲ့ကိလေသာတရားတွေပေါက်ဖွားမယ်တဏှာဖြစ်မယ်ဥပါဒံဖြစ်မယ်နောက်ပြီးတော့ကံဉ္စဖြစ်မယ်ဟုတ်လားအဲ့ဒါတခြားအချိန်မှာဖြစ်နေတာလားပစ္စုပန်အချိန်မှာဖြစ်နေတာလားပစ္စုပန်အချိန်မှာဖြစ်နေကြတာပစ္စုပန်အချိန်လို့ပြောလိုက်ကတည်းကဒီပစ္စုပန်ဘဝရဲ့လို့ဒီလိုတော့မတွက်နဲ့အကုကိုဖြစ်နေကြတာနော်ဘယ်အချိန်မှာဖြစ်မလဲဆိုရင်တော့ဟောဒီလိုဝိပဿနာတရားအာမထုတ်တဲ့အချိန်မှာဖြစ်နေတာသစ္စာတရားနာခြင်းသစ္စာအလုံးအားထုတ်ခြင်းဆိုတဲ့အလုံးမလုံးတဲ့အချိန်မှာဖြစ်နေကြတာဟုတ်ရလားဒါတော့သစ္စာတရားမတော်ဘဲနဲ့မရှုမပွားဒီတိုင်းထားလို့ကာယသမီးစီးပွားရေးနဲ့တာအချိန်ကုန်နေကြမယ်ဆိုရင်အဲ့ဒီအချိန်မှာနံပါတ်2အကွက်ဆိုတဲ့ဝေဒနာနဲ့တဏ္ဏမစားဘူးလားစက်စက်နေမှာပဲဩဘယ်လိုစက်နေတယ်မျက်စိကနေအဆင်းကိုကြည်တိုင်းကြည်တိုင်းတခြားပုံမှန်လားမျက်စိပုံမှန်လားမျက်စိပုံမှန်မြေစိတ်ပေါ်ပြန်တော့လည်းပဲမြေစိတ်မျက်စိရဲ့အခြင်းရဲ့မြေစိတ်ရဲ့သုံးပါးပေါင်းတာကိုတခြားခေါ်မလားဖတ်တာလို့ခေါ်မှာဖတ်တာဖြစ်တော့ဘလို့ဖြစ်မယ်ဝေဒနာဖြစ်မယ်ဝေဒနာဖြစ်လာတော့ဝေဒနာမှာထင်ရှားသွားပြီလို့ဆိုလိုတာပေါ့နော်အဝေဒနာမှာထင်ရှားသွားတော့ဝေဒနာဖြစ်ရင်တဏှာဖြစ်တယ်ဝေဒနာဖြစ်ရင်ဝေဒနာက3မျိုးရှိတယ်တဲ့ဒုက္ခဝရဏဒုက္ခဝရဏဥပေက္ခဝရဏအဲဒီတော့သုံးမျိုးရှိတဲ့အထက်မှာအဲဒုက္ခဝရဏများဖြစ်ရင်တော့တဏှာဖြစ်တယ်ဒုက္ခဝရဏဖြစ်ရင်တော့ဒေါသဖြစ်တယ်ဥပေက္ခဝရဏဖြစ်ရင်မောဟဖြစ်တယ်ဒီလိုနဲ့စာကဆိုထားတာကိုဟုတ်တယ်မလားဒါကတနည်းပေါ့နော်ပါဠိတော်မှာသတ်သတ်လာတဲ့နည်းဒုက္ခဝရဏဖြစ်ရင်ဘာဖြစ်မလဲတဏှာဖြစ်မယ်ဒုက္ခဝရဏနဲ့တဏှာနဲ့စပ်မယ်ဒုက္ခဝရဏနဲ့ဘာနဲ့စပ်မယ်ဒေါသနဲ့စပ်မယ်ဥပေက္ခဝရဏနဲ့ဘာနဲ့စပ်မယ်မောဟနဲ့စပ်မယ်ဒီလိုမလားဩပရိစ္ဆသမုပ္ပန်နည်းနဲ့ကြည်လိုက်တဲ့အခါကျတော့ဟောဒီနေရာမှာဘာဝရဏပဲပေါ်ပေါ်ဟောဒီနေရာမှာဘာကိုပြထားလဲအတ္တနာတပါးလေးပဲပြထားတာပဲဒီလိုမလားအဲ့ဒီတော့ဒါကိုကြည့်ပြီးတော့အထက်ကရာဆရာများကဝေဒနာ၃မျိုးဘယ်ဝေဒနာပဲဖြစ်ဖြစ်ဝေဒနာနောက်ကတဏှာလိုက်တဲ့နည်းလေးကိုလည်းပဲသိကြအဖြစ်နားလည်အောင်ပြောပြထားပါတယ်။ ဒုက္ခိဒုက္ခပတ္တယတိဒုက္ခိပေယောပိပတ္တိတိဥပေက္ခပါဏသန္တတာဒုက္ခမိစေဝပဏိတာဆိုပြီးဒီလိုပြောတာကိုတက္ကပရိစ္ဆသမုပ္ပါဏီပေါ့နော်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေဒေသနာကိုနားရတဲ့အခါမှာသုတ္တန်နီးတို့အဘိဓမ္မာနီးတို့ပရိစ္ဆသမုပ္ပါဏီတို့စသဖြင့်ဒါလေးတွေတော့နည်းနည်းတော့ဆောင်းဝါးထားဖို့လိုတာပေါ့မြတ်စွာဘုရားဟောကြားထားကြတဲ့ကဝိနေယတတ္တဝါတို့ရဲ့အလိုကြည့်ပြီးတော့အမျိုးမျိုးသူကဟောထားတာမဟုတ်လားအမျိုးမျိုးဟောထားတော့ပရိယလေးတွေကတစ်ခုနဲ့တစ်ခုနည်းနည်းလေးကွဲတာလည်းရှိကောင်းရှိတတ်တာပေါ့နော်ဒီအနေထားမှာဒီပုဂ္ဂိုလ်ရဲ့အနေထားကြည့်ပြီးတော့ဒီလိုဟောပေးမယ်အဟောနေရာကြတော့ဟောပုဂ္ဂိုလ်အနေထားကြည့်ပြီးတော့ဟိုလိုဟောတာအမတ်တမဲ့ကြည့်ရင်တော့မတူဘူးလို့ထင်စရာပေါ့နော်သို့တော့နှစ်သာရဘိုင်းတော့မတူဘူးလားတူလားဒီမှာလည်းပဲနှစ်သာရဘိုင်းကတော့တူပါတယ်ပေါ့ဟုတ်လားဒီတော့ပရိစ္ဆေသမုပ္ပါဒ်ဒီမှာဘာဝေဒနာပဲပေါ်ပေါ်ဝေဒနာနောက်ကဘယ်လိုလိုက်မှလဲဘာဝေဒနာပဲဖြစ်ဖြစ်ဝေဒနာဖြစ်ဘယ်လိုနဲ့ဆက်မှာတော့အတ္တနာနဲ့ဆက်မှာတဲ့ဒီနေရာမှာဒေါသတွေမောဟတွေဘာဖြစ်လို့ထဲမပြောသလဲမင်းရဲ့တဏှာကအဓိကဖြစ်နေလို့ဟုတ်တယ်မလားဘယ်လိုအဓိကဖြစ်နေသလဲဆိုတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်လေအာယုံတစ်ခုအပေါ်မှာအဲကောင်းတယ်လို့ခံစားရင်အဲ့ဒီခံစားတဲ့အာယုံကလေးကိုသဘောမကျဘူးလားကြ။အဲ့ဒီကြတာဒီပါတယ်လေ။အတ္တနာပေါ်ဟုတ်တယ်မလား။သဘောကျတဲ့အာယုံကလေးတွေ့ရင်သဘောကျတဲ့အာယုံကလေးကိုနော်။ตาရမိမယ်တက်မဲ့မိမယ်လိုချင်မိမယ်။အဲ့ဒါပါလေတဏ္ဍာ။တဏ္ဍာဖြစ်တယ်ပေါ့နော်။ဝေဒနာကြောင့်တဏ္ဍာဖြစ်တာပေါ့။ကဲသဘောမကျတဲ့အာယုံကလေးတွေ့ပြန်ရင်ဘယ်လိုပြောမလဲ။ရေပေါ်ရာအဖြစ်တော့ဒေါသဖြစ်တယ်ပြောပါပဲဟုတ်ရဲ့လားဒေါသဖြစ်တယ်ဆိုပေမဲ့ဘုန်းကြီးတို့ပရိသတ်တွေနော်သဘောမကျတဲ့အာယုံကလေးမြင်ရတယ်မြင်ရတယ်မိမိရဲ့စိတ်ကတခြားတောင်းတပါလားကိုယ်သဘောကျတာလေးကိုရှာကြံပြီးတော့တောင်းတပါလားစဉ်းစားကြည့်ပေါ့နော်မကောင်းတဲ့အိမ်နေရရင်ကောင်းတဲ့အိမ်တောင်းတာပဲမကောင်းတဲ့ကစီနေရရင်ကောင်းတဲ့ကတောင်းတာပဲမကောင်းတဲ့စားစားစားနေရရင်ကောင်းတဲ့အစားအစာစားကျင်တာပဲဟုတ်ရဲ့လားအဲ့တော့မကောင်းတဲ့အစားအစာမြန်မာစားရလေကောင်းတဲ့အစားအစာပိုစားကျင်လာလေပဲမဟုတ်ဘူးလားဟုတ်လားဟုတ်တာပဲအဝဲထည်လည်းဒီတိုင်းပဲပေါ့နော်မကောင်းတဲ့ဝတ်ကလေးတွေဝင်နေရလေကောင်းတဲ့ဝတ်ထည်ကိုပို့ပြီးတော့ဝတ်ချင်လေပဲနော်ကိုမောင်းနေတဲ့ပုံကောနဲ့နေကနေရလေကိုချစ်ကနေတဲ့ပုံကိုတွေနဲ့များများနေကျင်တဲ့စိတ်ပေါ်လေပဲအဲ့ဒါဒီတရားသဘောလားတဏှာသဘောလားအရိတနာတွေဘလို့ကိုခြေခံလဲမင်းတော့ဝေဒနာကိုခြေခံတာပဲဘာဝေဒနာလဲမင်းတော့ဒုက္ခဝေဒနာကိုခြေခံတာဟုတ်တယ်မလားဒုက္ခဝေဒနာများများရောက်ပြီးဒုက္ခဖြစ်မဲ့အာယုံကိုများများတောင်းတနေပဲလို့သာမှတ်ပါနော်အဲ့ဒါကြောင့်မလို့ဒုက္ခဝေဒနာလေးဖြစ်ခြင်းဟာလည်းပဲဒုက္ခအဲဒုက္ခဝေဒနာလေးဖြစ်ခြင်းဟာလည်းပဲတဏှာဖြစ်ခြင်းရဲ့အကြောင်းတရားတစ်ခုပါပဲလို့ဒီလိုမှတ်လိုက်ပေါ့ဒါကြောင့်ဒုက္ခဝေဒနာဖြစ်ရင်သာတဏှာဖြစ်တာမဟုတ်ပါဘူးဒုက္ခဝေဒနာလေးဖြစ်ရင်လည်းပဲတဏှာမဖြစ်ဘူးလားဖြစ်ဖြစ်တာပါပဲတဲ့ဒီနည်းနဲ့လှည့်ပြီးတော့တွေးပါတဲ့နော်ကဲတော့တကဥပိ္ခပန္နသန္တတာဒုက္ခမိစေဝပန္တိတာဒါဥပိ္ခသဘောဆိုတာကဘုန်းကြီးတို့အလဲလာသဘောလေးမဟုတ်လားအလဲလာသဘောဆိုတာကအရာစကားနဲ့လွယ်လွယ်ပြောရင်တော့ဥပိ္ခရှုလိုက်တာပါပဲလေးလေးရှုလိုက်တဲ့သဘောလေးကိုဥပိ္ခပြောလိုက်တာပေါ့နော်သူနဲ့ပတ်သက်ပြီးတော့ဘာမှမတွေးဘူးဘာမှစိတ်ထဲမှာနှလုံးဘာမှစိတ်ထဲမှာမထားဘူးနှလုံးမသွင်းဘူးနော်လိလိရှုလိုက်တယ်ဥပိ္ပခရှုလိုက်တယ်မသိကြအောင်ဆောင်နေလိုက်တယ်အဲ့ဒါဒီပါတယ်တော့ဥပိ္ပခပဲအဲ့ဒီဥပိ္ပခလေးနဲ့နေလိုက်တဲ့အခါကျတော့ဘုန်းကြီးတို့ပြိတ္တတွေစိတ်ထဲမှာမသက်တာဘူးလားသက်တာသွားလားတဏှာလောဘနဲ့နေရင်လည်းပဲစိတ်ထဲမှာမသက်တာဘူးဟုတ်တယ်မလားဒေါသတွေဖြစ်နေရင်လည်းဘာဖြစ်တော့စိတ်ထဲမှာသက်တာရရရလားမသက်တာဘူးပင်ပန်းတာပါပဲဟုတ်လားတဏှာဖြစ်လည်းပင်ပန်းတာပါပဲဒေါသဖြစ်လည်းသင်မနာပါပဲဒါဘိဓမ္မာရဲ့သဘာဝလေးတွေနော်မှတ်သားထားဖို့ပြောတာပါအဲ့တော့တဏှာဖြစ်လဲစိတ်ပင်မနာပဲဒေါသဖြစ်လဲစိတ်ပင်မနာပဲအဲတခါတခါကျတော့တဏှာလည်းမဖြစ်ချင်ဘူးဒေါသလည်းမဖြစ်ချင်ဘူးနော်ကောင်းတယ်လည်းမပြောချင်ဘူးမကောင်းဘူးလည်းမဝေဖန်ချင်ဘူးဥပိ္ပခပြလိုက်တယ်တက်တာတို့နော်အေးရအေးရောက်မယ်နေလိုက်ပါတယ်ဆိုတော့ဟောမငြင်းညံ့ဘူးလည်းငြင်းညံ့သွားအဲ့ဒီငြင်းညံ့မှုလေးတွေအချိန်များစွာရလာတဲ့အခါကျတော့အော်ဒီလိုနေရတာလေးကအမြဲတမ်းသက်သာတာပဲဟုတ်လားသဘောမကျဘူးလားကျအဲ့ဒီကျသွားတာလေအဲ့ဒါတဏှာရဲ့သဘောပါပဲတဲ့တဏှာပြန်ဖြစ်တာပဲဟုတ်တယ်မဟုတ်လားတဏှာပြန်ဖြစ်တာပဲဒါကြောင့်ဥပိ္ပခပန္နသန္တတာဒုက္ခမိစ္ဆေဝပန္တိတာဥပိ္ပခသဘောလေးနဲ့လှည့်လို့ရှုပြီးတော့အေးရအေးကြောင့်နေမယ်ဆိုရင် Ari the body, Emada Nyan, the Boshi, and Dre, Ari the Boha, Tukaya the Bobe, Ari Tukaya the Boli, Chela, and Leve, Mimido Yat, Nandama, Tanali, Chedababe, Hoyala. Araja, Bawir and Abe, Pichi, Bawir and Abe, Mimido Yat, Nandama, Bawir and Abe, Bobo, Bore, Wurana, Nauga, Tanali, so that the Boli, Chibi of Yora, no? Allo, show me that you let a Wurana, Pim, Bafime, Tanapime. ဟုတ်ရလားအဲ့ဒီတော့ဝေဒနာလေးဖြစ်လာပြီဆိုရင်အဲ့ဒီဝေဒနာနောက်ကတဏှာလိုက်တယ်ဆိုတော့ဝေဒနာနဲ့တဏှာစက်သွားတာပေါ့ဘယ်အချိန်မှာစက်တယ်မျက်စိနဲ့အဆင့်ကိုမြင်တယ်မြင်ပြီးတော့မြင်စိဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာဖြစ်တော့တဏှာဖြစ်တယ်မစကားဘူးလားစက်ပါနောက်တစ်ခါတန်ကိုကြားတော့ကြားစိပေါ်တယ်ကြားစိဖတ်တာဖြစ်တယ်ကြားစိဖတ်တာကြောင့်ဝေဒနာဖြ ตนาဖြစ်မယ်ဟောစားသေးကြပြန်တော့လဲတနာဖြစ်မယ်ရနာကောင်းသေးကြပြန်တော့လဲတနာဖြစ်မယ်တွေးတော့သေးပါလဲတနာဖြစ်မယ်အဘိဓမ္မာနည်းနဲ့ကြည့်လိုက်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာဘယ်ရောက်ပဲနဲ့ဘယ်ခန္ဓာပဲပေါ်ပေါ်ယောနာခန္ဓာတော့ကဘယ်လိုဖြစ်မှာလဲတနာဖြစ်မှာကြည့်ပဲဟောရလားမရှိမပွားဒီတိုင်းထားရင်တနာဖြစ်မယ်ဆိုတာသိကြနေတာပဲ เนาะအဲ့ဒီတဏှာလေးစသွားမယ်ဆိုရင်ဒီတဏှာဒီဘယ်လိုကိုကျေစုပြုပေးလိုက်မယ်ဟောရလားဥပါဒံကိုကျေစုပြုပေးလိုက်မယ်ဟောရလားဥပါဒံကိုကျေစုပြုပေးရင်ဥပါဒံဖြစ်တော့နောက်ကဘယ်လိုဖြစ်မှာလဲကမ္မဘဝဆိုတဲ့ကံမျိုးစေ့လေးတွေမကြဘူးလားကြအဲ့ဒီကံမျိုးစေ့လေးတွေကြသွားပြီဆိုရင်အဲ့ဒီကံစတဲ့မျိုးစေ့ကနေနောက်ကအပင်ပေါက်အောင်မဆောင်ရွက်ဘူးလားဆောင်ရွက်မှာလားအဲ့ဒါကိုကမ္မဘဝပ တ်သွားခြင်းသည်တဲ့ဘုန်းကြီးတို့ပရိသတ်တွေစက်ခြင်းလို့စရတာမဟုတ်ပါဘူးဝေဒနာနဲ့တဏှာကြစက်လိုက်လို့ပါပဲဝေဒနာနဲ့တဏှာကြမှာစက်သွားရင်ကံနဲ့ဇာတိစက်ပါလိမ့်မယ်ဝေဒနာနဲ့တဏှာကြမစက်အောင်ကြိုးစားနိုင်ရင်ကံနဲ့ဇာတိစက်ပါမလားကံနဲ့ဇာတိမစက်တော့ဘူးဆိုရင်ဇာတိပရိသတ်တွေမရဘူးလို့ပြောလိုက်တာပေါ့ဒုက္ခသစ္စာပြန်မရဘူးပြောလိုက်တာပေါ့ဒီလိုဆိုရင်ဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးဇာတိပြန်မရကြပါဘူးဆိုရင်ဝေဒနာနဲ့တဏှာကြအဆက်ဖြတ်ဖို့ပဲဟုတ်ရဲ့လားသို့တော့ဘုန်းကြီးတို့ပရိသတ်တွေကဒီတိုင်းနေတဲ့အခါကျတော့ပြတ်နေရမှာလားဆက်နေကြမှာလားဆက်နေကြမှာပဲပရိသတ်သမုပ္ပန်နေနဲ့ကြီးလိုက်ရင်တော့တခြားနဲ့ဆက်တာလားတဏှာနဲ့ဆက်တာတဏှာနဲ့ဆက်တာနော်အဲ့ဒီဆက်နေတဲ့ဟောရိတဏှာကိုတဲ့ဘုန်းကြီးတို့ပရိသတ်တွေအဘိဓမ္မာစကားနဲ့ပြောရင်အဲ့ဒါတန်ရောစဉ်ကျိုးနဲ့ဆက်သွယ်လိုက်တာတဲ့ပါလို့လိုက်တာလေတန်ရောစဉ်ကျိုးနဲ့ဆက်သွယ်လိုက်တာမဟုတ်လားတန်ရောစဉ်ကျိုးတန်ရောစဉ်ဆိုတာတန်ရောစနာဆိုတာနော်ရှင်ဆက်တာဟုတ်လားရှင်ဆက်တယ်ဆိုတာအများကတွဲဖြစ်နေတာကိုပြောတာနော်အများကတွဲပြီးတော့ဖြစ်နေတာယုတ်ကလေးပေါ်လေယုတ်ကလေးနဲ့သွားတွဲလိုက်တာပဲနံကလေးပေါ်လေနံကလေးနဲ့သွားတွဲလိုက်တာပဲမြေစိတ်ကလေးပေါ်လေမြေစိတ်ကလေးနဲ့သွားတွဲလိုက်တာပဲရှားစိတ်ကလေးပေါ်လေအဲ့ဒီလိုအများနဲ့တွဲပေးတဲ့သဘောလေးကိုရှင်းဆက်တဲ့သဘောပါဠိလိုတော့ဘယ်လိုခေါ်လဲတန်ရောစဉ်ဘယ်လိုခေါ်ပါလိမ့်ဒီတော့တန်ရောစဉ်ကဘယ်နှပါးရှိတယ်ဆိုရင်10ပါးရှိတယ်တဲ့ဟုတ်ရဲ့လားတန်ရောစဉ်10ပါးအဲ့ဒီတန်ရောစဉ်10ပါးကအောက်ပိုင်းသန္ဓရာ၄စီတတ်တဲ့တန်ရောစဉ်က5ပါးနော်ပထမပိုင်းသန္ဓရာ၄စီတတ်တဲ့တန်ရောစဉ်က5ပါးအားလုံးပေါင်းလိုက်တော့ဘယ်နှပါးလဲရူရူအောက်မှန်အဝိဇ္ဇံဥဒ္ဓံဘာဂိယဒီဝိတိကဗျာငါးဗျာဩရဘာဂိယဆိုပြီးတော့လင်္ကာကလေးတွေရေးထားတယ်နော်ရူရူအောက်မှန်အဝိဇ္ဇံဥဒ္ဓံဘာဂိယဆိုတာအထက်ပိုင်းတန်ရောစဉ်5မျိုးလို့ဆိုလိုတယ်အထက်တန်တရာဆိုတဲ့မြမဘုံနဲ့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာလေးတွေနဲ့စပ်ပစ်လိုက်တာနော်တနည်းအားဖြင့်ပြောမယ်ဆိုရင်အထက်တန်တရာဆိုတဲ့မြမဘုံကိုမိမိတို့ရဲ့ကိလေသာလေးတွေနဲ့လှမ်းပြီးတော့ဆွဲယူလိုက်တာလှမ်းပြီးတော့ဆွဲယူလိုက်တော့မိမိတို့ဟောဒီဘဝကနေဝิญဉ်ချုပ်သွားရင်တခြားရောက်သွားမှာလားညမဘုံရောက်သွားမှာလားအပြမဘုံရောက်သွားလိမ့်မယ်ဘာသာရောစင်နေလဲမေးရင်တဲ့ရူရူအောက်မှန်အဝိဇ္ဇံတဲ့ဟောရလားရူစရာကရူပရာကတန်ရောစင်နောက်တစ်ခုရူစရာကအရူပရာကတန်ရောစင်နော်ဩဇရာကဩရိဇသံယောစဉ်မန္ဇရာကမာနသံယောစဉ်အဝိဇ္ဇံဇရာကအဝိဇ္ဇသံယောစဉ်ဟောဘယ်နှပါးလဲ5ပါးရူပရာကသံယောစဉ်အရူပရာကသံယောစဉ် ဩရိစ္ဆသံယောစဉ်မာနသံယောစဉ်အဝိဇ္ဇသံယောစဉ်ပြမဘုံဆိုတဲ့အထက်ဘုံကိုရောက်စေတတ်တဲ့တနည်းအားဖြင့်ပြောမယ်ဆိုရင်ပြမဘုံဆိုတဲ့အထက်ဘုံကြီးကိုလှမ်းလာပြီးတော့ဆွဲကျွန်းနဲ့ဆွဲတက်မဲ့တန်ယောစဉ်ဘယ်နဲ့ချောင်းတော့တန်ယောစဉ်ကျိုးဘယ်နဲ့ချောင်းပါလဲ၅ချောင်းရှိတယ်အဲ့ဒီ၅ပါးရှိနေရင်တော့အဲ့ဒီပုဂ္ဂိုလ်တည်းတဲ့အထက်ပြမဘုံကိုရောက်စေတတ်ပါတယ်လို့ဒီလိုဆိုတယ်နော်ကဲဒီလိုဆိုတော့အောက်တန္တရာကဘယ်လိုတွေလဲပြီးတော့ကာမဆက်တဲ့ဘုံပေါ့အပေက၄ဘုံနော်လူဘုံက၃ဘုံဓာတ်ဘုံက၆ဘုံအားလုံးပေါင်းလိုက်တော့ဘယ်နှဘုံပါလိမ့်အဲဒီဆက်တဲ့ဘုံကိုရောက်စေတတ်တဲ့တန်ရုပ်စဉ်ကျိုးကဘယ်နှချောင်းရှိတယ်လဲဆိုရင်တဲ့သူကလည်း၅ချောင်းရှိတယ်ဒီလိုမဟုတ်လားဒီဝိသီကပြာ၅ပြာဩရံပါကိယဒီဆိုတာကဒိဋ္ဌိတန်ရုပ်စဉ်ဆိုတဲ့ကျိုးနော်ဝိဆိုတာကဝိသိကိစ္စတန်ရုပ်စဉ်ဆိုတဲ့ကျိုးသီဆိုတာကသီလပရပရမာသတန်ယောစဉ်ဆိုတဲ့ကျိုးဟုတ်ရလားကာဆိုတာကကာမရာဂတန်ယောစဉ်ဆိုတဲ့ကျိုးဖြာဆိုတာကဖြာပါဒတန်ယောစဉ်ဆိုတဲ့ကျိုးအားလုံးပေါ်လိုက်တော့အောက်တန်ယောစဉ်ကျိုးကဘယ်နှချောင်းလဲအဲ့ဒီကျောင်းကကြောင့်မိမိတို့ရဲ့တဏ္ဍာမှာရှိနေရင်လည်းပဲဒီပုဂ္ဂိုလ်ဟာနော်အပယ်လေးပုံလဲရောက်ချင်ရောက်တတ်တာပဲလူပုံလဲရောက်ချင်ရောက်တတ်တာပဲကာနတ်ပုံ၆ပုံလဲပဲရောက်ချင်ရောက်တတ်တာပဲအားလုံးပေါင်းလိုက်တော့ကာမဘုံဘယ်နှဘုံပါလဲဆရဘုံအဲဒီဆရဘုံကိုရောက်စေတတ်တဲ့ကျိုးကတန်ရုပ်စဉ်ကျိုးကဘယ်နှချောင်းလဲကဲဒီလိုဆိုတော့တန်ရုပ်စဉ်ဆိုတော့တန်ရုပ်စဉ်ကိုတော့ဘုန်းကြီးတို့စာရိပုတ္တရာမှာကျိုးနဲ့ဥပမာတင်စားပေးထားတာကိုနော်ကျိုးနဲ့ဥပမာတင်စားပြီးတော့အဲဒီကျိုးနဲ့လှလှဆွဲလိုက်တော့ဘုန်းကြီးတို့အဲဒီပုဂ္ဂိုလ်ဟောဒီကျိုးတွေရဲ့အဆွဲခံလိုက်ရသည့်အတွေ့ဩဘဝတသောကွယ်လွန်လေပြည့်တဲ့အခါကျတော့အဲ့ဒီဆံရဆံရဘုံလေးကိုမရောက်ဘူးလားရောက်ရမှာရောက်ရမှာပဲဒီလိုမဟုတ်လားဘယ်လိုဘုံမဲရောက်ရောက်ရောသမျှဘုံသည်တခြားလား30ဘုံတွင်မှာပဲလား30ဘုံပြင်မဲ့သူရောက်နိုင်လားဒီတော့တာရောက်စဉ်ကျောက30ဘုံပြင်မဲ့ရောက်အောင်ပို့ပေးတာလား30ဘုံတွင်ထဲမှာပဲရောက်အောင်ပို့ပေးတာလား30ဘုံဘယ်ဘုံဘယ်ဖြစ်ဖြစ်တဘုံဘုံတော့သူရောက်မှာပဲဟုတ်တယ်မလားထောထောဘုံဘဝမလွတ်ရအောင်ရည်ကြတယ်လီချီကြတယ်မျိုးကျိုးအသွင်ပြုဆယ်ပါးစုခေါ်မှုတန်ရောစဉ်တဲ့ဒီလိုပြောတာကိုဟုတ်တယ်မလားထောထောဘုံဘဝမလွတ်ရအောင်ရည်ကြတယ်လီချီကြတယ်မျိုးနော်ကျိုးလေးတွေလိုပဲတဲ့အဲ့ဒီတန်ရောစဉ်ဆယ်ပါးကဘယ်ဘုံမှသူမလွတ်စေရဘူးတဲ့အဲ့ဒီဘုံနဲ့သူလှမ်းပြီးတော့ချီထားလိုက်မယ်တဲ့ဟုတ်လားအဲ့ဒီဘုံတဘုံဘုံနဲ့လှမ်းချထားပြီဆိုကြတဲ့ကောကအဲ့ဒီဘုံနေ30ဘုံကနေလွတ်အောင်ရောက်ထွက်လို့ရပါမလားဘယ်ကျုံးနဲ့ချထားလို့လဲတန်ရောစဉ်ကျုံးနဲ့ချထားလို့ဘယ်နှချောင်းလဲချိုးတော်ဘုံဘဝမလွတ်ရအောင်ရည်ကြတလီချီကြတမျိုးကျိုးအသွင်ပြုဆယ်ပါးစုခေါ်မှုပါတယ်လေတန်ရောစဉ်နဲ့ဟုတ်ရလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာဟောဒီတန်ရောစဉ်ကျိုးတွေရှိနေတဲ့မြတ်ကာလပတ်လုံးဝရဏပစ္စယတနာဆိုတဲ့စက်ကလေးတွေမစပ်ဘူးလားစပ်ပါမလားစပ်မှသိကြသွားပြီနော်အဲဒီဝရဏပစ္စယတနာဆိုတဲ့စက်ကလေးစပ်သွားပြီဆိုရင်လည်းပဲကာမဘဝပစ္စယဇာတိဆိုတဲ့တတ္တယမြောက်စပ်မစပ်ဖဲနေမှလားစပ်ပါမလားအဲဒီအစားစပ်တယ်ဆိုတာဘာပြောတာလဲပြီးတော့ဇာတိဖြစ်လိမ့်မယ်လို့ပြောတာဟုတ်ရဲ့လားဇာတိဖြစ်ရင်ခန္ဓာဘယ်နှပါးလဲ၅ပါးဖြစ်မယ်လို့ပြောတာဘာသစ္စာနဲ့တွေ့မှလဲအဲဒုက္ခသစ္စာနဲ့တွေ့မယ်လို့ပြောတယ်ဟုတ်ပြီအဲ့ဒီဒုက္ခသစ္စာနဲ့အဲ့ဒီခန္ဓာ၅ပါးနဲ့အဲ့ဒီဇာတိရတော့အရှင်ဘုရားအရှင်ဘုရားဘယ်ဘုံတွေမှာဖြစ်မှလဲမေးရင်30ဘုံမှာဖြစ်မယ်ဘယ်ဘုံဖြစ်မှလဲဒီတော့ဟောဒီဇာတိသည်တခြားလား30ဘုံဇာတိလား30ဘုံဇာတိတစ်ခုခုတော့သူဖြစ်မှာပဲတဲ့နော်အဲ့ဒီတော့နံပါတ်၁ဘက်ကတော့သာထားလိုက်နံပါတ်၂အစက်နဲ့နံပါတ်၃အစက်၃မျိုးထဲမှာ2မျိုးထဲမှာနဗ္ဗနေသတ္တဝရဏနဲ့တဏ္ဍစမ်းမိပြီဆိုရင်နဗ္ဗသုံးဆက်ဖြစ်တဲ့ကာမဘဝနဲ့ဇာတိအစပ်သိကြနေပြီမဆက်ဘဲနေပါလားဆက်ပါလားဆက်ပါပဲအရိစ္ဆကိုမဆက်သိခြင်းမဘူးဆိုရင်ဘယ်ဆက်ကိုရှောင်ရမှာလဲနဗ္ဗနေအစပ်ကိုရှောင်ရမှာပဲဒီထဲမှာပြတာကတခြားလားဝရဏနဲ့ဇာတိဝရဏနဲ့တဏ္ဍလားဒါပေမဲ့လို့တောင်ရောစီကျိုးနေလဲပြောတော့ကျိုးပေါင်းမနဲ့6တော့ဆက်တဲ့ဆက်ထားတော့10ချောင်းတော့ဆက်ထားတာပဲဒီလိုမဟုတ်လားကျိုး10ချောင်းကဒိဋ္ဌိတန်ရောစီเนาะဝ ဝိသကိစ္စသံယောစဉ်သီလပဒပရမတသံယောစဉ်ကာမရာဂသံယောစဉ်ဗျာပါဒသံယောစဉ်အဲ့ဒီသံယောစဉ်ဆိုတဲ့ကျိုး၅ကြောင်းဆက်ထားမယ်ဆိုရင်ကမ္မဘဝပြည့်စုံရာဘယ်နှဘုံရောက်ပါလဲအဲမဟုတ်သေးဘူးလေကမ္မဘဝပြည့်စုံရာဘယ်နှဘုံရောက်ပါလဲ7ဘုံရောက်မှာပေါ့ဒီလိုမဟုတ်လားအဲ့ဒီ7ဘုံထဲမှာလည်းပဲဘုန်းကြီးတို့ပြန်ပြီးတော့ခွဲကြည့်လိုက်ချင်းခွဲလိုက်အောင်ဒိဋ္ဌိရဲ့ဝိသကိစ္စရဲ့တိလပဒရဟုတ်တယ်မလားအဲ့ဒီကြောတော်ကြောင့်အထုတ်တယ်ရှိနေမယ်ဆိုရင်တော့ကာမဘဝဖြစ်เสียပဲဇာတိတည်ကြတာပဲဟုတ်ရဲ့လားကာမရာဂတာယောဇဉ်နဲ့ဗျာပါဒတာယောဇဉ်ဆိုတဲ့ကြောနဲ့ကြောင့်အထုတ်တယ်ရှိနေမယ်ဆိုရင်တော့ကာမဘဝဖြစ်เสียဒုက္ကတိလို့ခေါ်တယ်ဒုဗ္ဗဏဘုံဇာတိမတည်ကြဘူးလားတည်ကြလားတည်ကြနေတာပဲနော်ကဲနောက်တစ်ခါကျတော့အထက်ဘုံရောက်စေတဲ့ကြော၅ကြောင်းကဘယ်လိုတွေတော့ရူပါရကတန်ရောစဉ်အရူပါရကတန်ရောစဉ်ဩဒိစ္စတန်ရောစဉ်မာနတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်ဘယ်နှကြောင်းလဲအဲ့ဒီ၅ကြောင်းဝရဏပစ္စယတဏနေရာမှာအဲ့ဒီကြောင်း၅ကြောင်းသာစပ်သွားကြမယ်ဆိုရင်ဟောကမ္မဘဝပစ္စယဇာတိဗြဟ္မဘုံ20မရောက်ဘူးလားရောက်မှာလားရောက်မှာပဲနော်အဲ့ဒီတော့ဆိုရင်ဟောဒီတန်ရောစဉ်နဲ့မဖြတ်ဘဲနဲ့ဘုန်းကြီးပရိသတ်တွေ30ဘုံအတွင်းမှာလောက်အောင်ရှောင်တိုင်လို့ရပါမလားမရဘူး။တာယောဇဉ်နေမဖြတ်ရင်30ဘုံအတွင်းမှာပဲကျင်နေဖို့ပဲရှိတယ်။30ဘုံပြင်မဲ့ရောက်နိုင်ပါမလား။ဒါကြောင့်မလို့ဘုန်းကြီးတို့ဒေဝိဇ္ဇဝိဇ္ဇသုတ်တံမှာနော်။ဒေဝိဇ္ဇဝိဇ္ဇသုတ်တံမှာဝိဇ္ဇပုံနာကိုမြတ်စွာဘုရားကဟောခဲ့တယ်မလား။ဝိဇ္ဇပုံနာကမိတဲ့ရှင်မရတဲ့တာယောဇဉ်ကျိုးကိုမဖြတ်ဖဲနဲ့နိဗ္ဗာန်ရောက်နိုင်ပါမလားလို့မမေးဘူးလားမေး။တာယောဇဉ်ကျိုးတွေမဖြတ်ဖဲနဲ့နိဗ္ဗာန်ရောက်နိုင်ပါမလားတဲ့။ဟုတ်တယ်မလား။မေးတာတော့မြတ်စွာဘုရားကဘာပြောတော့မရောက်နိုင်ဘူးတယ်။ရောက်နိုင်တယ်ပြောတာလားမရောက်နိုင်ဘူးပြောတာလား။အခုဒီမှာပဲစဉ်းစားကြည့်လေဝရဏပိစီယတနာဆိုတာဆက်သွားတယ်ဆိုတာတခြားဆက်သွားတာလားတန်ရောစဉ်ကျိုးနေနဲ့ဆက်သွားတာ။ကျိုးပဲနဲ့ချောင်းနဲ့ဆက်သွားတာလေ။ဆယ်ချောင်းနဲ့ဆက်သွားတာ။ဟုတ်ရဲ့လား။အဲ့ဒီကျိုးဆယ်ချောင်းပဲကျိုးနဲ့ပဲဆက်ဆက်ပဲကျိုးနဲ့ပဲချီချီပဲကျိုးနဲ့ပဲဆွဆွဲနော်အဲ့ဒီကြောတွေနဲ့စက်ထားတဲ့ပုံကိုတရားသည်ကမ္မဘဝပြည့်စရာဇာတိနိဗ္ဗာန်ရောက်မှလား30ဘုံရောက်မှလားအဲ့ဒီလိုဆိုတော့တန်ရောစဉ်ကြောတွေရှိနေရင်နိဗ္ဗာန်မရောက်ဘူးဘယ်ရောက်မှလဲ30ဘုံတွင်မဲ့ပြန်ရောက်မှပဲဟုတ်ရဲ့လား30ဘုံတွင်မဲ့ပြန်ရောက်မှပဲတရကကဒီလိုပြထားတယ်လေမသေးကြဘူးလားကြည့်တော့ဝိသဗုဒ္ဓကမေးတယ်အရှင်မရတဲ့နော်တန်ရောစဉ်ကျိုးကိုမဖြတ်ဖဲနဲ့နိဗ္ဗာန်မရောက်နိုင်ဘူးဆိုရင်သာတပည့်တော်လက်ခံတယ်။အဲ့ဒီတန်ရောစဉ်ကျိုးကိုမဖြတ်ဖဲနဲ့တန်ရောစဉ်တန်လန်းနဲ့နတ်ပြည်ကိုရောက်နိုင်ပါမလားလို့ဒီလိုလဲမေးတယ်။မြတ်စွာဘုရားကပြောတော့နတ်ပြည်ကတော့ရောက်နိုင်တာပေါ့တဲ့။ဟုတ်တယ်မလား။နတ်ပြည်တွေမကဘူးမြမပြည်တော်မရောက်နိုင်ဘူးလား။တန်ရောစဉ်ကျိုးတန်လန်းနဲ့လေနတ်ပြည်ကိုမရောက်နိုင်ဘူးလား။မြမပြည်ကိုမရောက်နိုင်ဘူးလား။ရောက်နိုင်တယ်ဒီလိုမလား။အဲ့ဒီတော့နိဗ္ဗာန်သာမရောက်ရင်ရှိရမယ်။နတ်ပြည်တော့ရောက်မှာပဲ။လူဘုံ၊နတ်ဘုံဆိုတဲ့ဒုက္ခိဘုံတော့မရောက်ဘူးလားရောက်မှာလား။ဟော၊မြမဘုံလည်းမရောက်ဘူးလားရောက်မှာလား။ရောက်မှာပဲ။ဟုတ်တယ်မလား။ဒီတော့အခုဘဝကနေပြီးတော့ဝိညာဉ်ချုပ်လို့လူပြည်ရောက်တယ်၊နတ်ပြည်ရောက်တယ်၊တန်ရောစေတန်လာနဲ့မရောက်နိုင်ဘူးလား။ရောက်နိုင်တယ်။မြမပြည်ကောင်မရောက်နိုင်ဘူးလား။ဒါပေမဲ့နိဗ္ဗာန်တော့တန်ရောစေချုပ်မဖြတ်ဘဲနဲ့ဘယ်တော့မှနိဗ္ဗာန်မရောက်ဘူး။ဒီတော့ဘုန်းတော်ပြိသတ်တွေနိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်ဘာဖြတ်ရမှာလဲ။တန်ရောစဉ်ဖြတ်။တန်ရောစဉ်ဆိုတာဘာကိုပြောတာလဲ။ตาလေးလား၊သမီးလေးလား၊မြည်လေးလားဘယ်လိုပြော။ตาလည်းမဟုတ်ဘူး၊သမီးလည်းမဟုတ်ဘူး၊မြည်လည်းမဟုတ်ဘူး။အိမ်မှာပြောကြတယ်မို့လား။ဒါဘလို့တန်ရောစဉ်လေးတွေတော့ဟုတ်တယ်မို့လား။ဒါငါတန်ရောစဉ်လေးတွေပေါ့။မပြောဘူးလားပြော။သားတော်သမီးတော်မြည်တယ်ဆိုတာတန်ရောစဉ်အစ်မဟုတ်ဘူး။တန်ရောစဉ်ကြောင့်အခြေခံရတဲ့အာယုံတွေ။ဟုတ်ရဲ့လား။ဘာတယ်လဲ။သားတန်ရောစဉ်ဆိုတာသားကတန်ရောစဉ်လား။သားပေါ်အာယုံပြုတ်ပြီးတော့တန်ရောစဉ်ဖြစ်တယ်လို့ဆိုတာလား။အဲသားပေါ်တန်ရောအာယုံပြုတ်ပြီးတော့တန်ရောစဉ်ဖြစ်တယ်လို့ဆိုတာနော်။သားကတန်ရောစဉ်မဟုတ်ဘူး။သမီးကလည်းတန်ရောစဉ်မဟုတ်ဘူး။မြည်ကလည်းပစ္စည်းကလည်းအိုးအိမ်ကလည်းတန်ရောစဉ်မဟုတ်ဘူးဒီလိုလဲမှတ်ပေါ့နော် တန်ရောစေတရာကခုနပြောခဲ့တယ်လေဘယ်နှပါလဲအဲ့ဒီ7ပါးမှာအထက်5ပါးကတော့ထားလိုက်ပါလေဟုတ်ရဲ့လားအထက်5ပါးကတော့ဘုန်းတော်ပရိသတ်တွေမှာမရှိတဲ့ဘုန်းတော်ပရိသတ်တွေကြောက်အောင်မဖြတ်နိုင်လေးပါဘူးเนาะရှိတော့ရှိတယ်ကြောက်အောင်ဖြတ်နိုင်ပါဘလားမဖြတ်နိုင်လေးဘူးဒီတော့အောက်ပိုင်းတန်ရောစေပြတ်ဖို့တော့မလိုဘူးလားလို့ဘာဖြစ်လို့လဲမေးအောက်ပိုင်းတန်ရောစေမပြတ်ရင်သူအပယ်လေးပေါ်ရောက်မှာကိုဟုတ်ရဲ့လားအခုလောလောဆယ်ဝိပဿနာတရားအထုံးနေတာလေလည်းပဲအဓိကကတော့အောက်ပိုင်းတန်ရောစေပြတ်ဖို့အဓိကထားအားထုတ်နေကြတာဖြစ်နိုင်ရင်တော့ထပ်ပဲတန်ရောစေမှာအကုန်ပြတ်ပေါ့နော်အရေးကြီးဆုံးကတော့ဘယ်တန်ရောစေပြတ်ဖို့လဲအောက်ပိုင်းတန်ရောစေမပြတ်ရင်ဘယ်ရောက်မှာလဲအပယ်လေးပေါ်ရောက်မှာအထူးသဖြင့်ဒိဋ္ဌိတန်ရောစေရဲ့ဝိသေကိစ္စတန်ရောစေရဲ့သီလပဒပရမတ္တတန်ရောစေရဲ့ဟုတ်ရဲ့လားအရိတန်ရောစေနေမပြတ်နိုင်လို့ကတော့ပယ်လေးပါးသန္တာဆိတ်ချရပါဒီတော့ပရိပတ်တံရာဆိတ်ချခြင်းပါလေဆိုအဓိကဒီတန်ရောစေသုံးမျိုးကိုအာယုံပြုကြည့်ဟုတ်ရဲ့လားဒီတော့သာတန်ရောစေသမီးတန်ရောစေမိတန်ရောစေပစ္စည်းတန်ရောစေဆိုပေမဲ့လို့လည်းပဲတကယ်တမ်းဖြစ်တာကတန်ရောစေဆိုတာမိမိရဲ့တဏ္ဍာမရှိတဲ့ဒိဋ္ဌိကလည်းတန်ရောစေပဲဟုတ်ရဲ့လားဝိသေကိစ္စကလည်းပဲတန်ရောစေပဲသီလပရပရမသာဆိုတာလည်းတခြားလားဒိဋ္ဌိလားအတုလည်းတန်ရောစေပဲနော်အနောက်တခါကာမရာဂဆိုတာတခြားလားတဏှာလားအတုလည်းတန်ရောစေမယ်ဟုတ်တယ်မလားဗျာပါဒဆိုတာတခြားလားဒေါသတရားလားဗျာပါဒဆိုတာကြောင်းကြဆိုင်မှုလေးပေါ့နော်ကြောင်းကြဆိုင်မှုဆိုတာဝိရိယနဲ့ကြောင်းကြဆိုင်တာရှိတယ်ဒေါသနဲ့ကြောင်းကြဆိုင်တာရှိတယ်ဒီနေရာမှာဒေါသတရားနဲ့ကြောင်းကြဆိုင်တဲ့သဘောဟုတ်တယ်မလားအဲ့ဒီသဘောကလည်းပဲတခြားလားတန်ရောစေတရားလေးလားတန်ရောစေတရားလေးအဲ့ဒီတရား၅မျိုးကတော့မိမိတို့ရဲ့တဏ္ဍာမနေ့စဉ်နေ့စဉ်ဖြစ်နေတာမထင်ရှားဘူးလားထင်ရှားဘူး။ဩမိမိကနေသားအာယုသမီးအာယုမိအာယုဆွေအာယုမျိုးအာယုမြင်လိုက်တဲ့အခါကျတော့ဒါငါသားပဲငါသမီးပဲလို့များဆွဲလိုက်မယ်ဆိုရင်အဲ့ဒါဘာတန်ရောစင်လေးဖြစ်နေတာလဲ။ဒိဋ္ဌိတန်ရောစင်လေးဖြစ်နေတာဒီလိုမလား။ဒိဋ္ဌိတန်ရောစင်လေးဖြစ်နေတာနော်။ဩသားပဲသမီးပဲသားအာကိုတဲ့သမီးအာကိုတဲ့မိအာကိုတဲ့သားဆွဲသမီးဆွဲမိဆွဲအဲ့ဒါဘာတန်ရောစင်တော့ဒိဋ္ဌိတန်ရောစေအဲဝိသေကိစ္စတန်ရောစေဆိုတာကအင်မတန်သိမ်မွေ့တယ်နော်ဝိသေကိစ္စတန်ရောစေကအင်မတန်သိမ်မွေ့တယ်ဝိသေကိစ္စဆိုတာတခြားသဘောလားတန်တရားသဘောလေးလားတန်တရားနော်တန်တရားဆိုတာစိတ်ထဲမှာမဝေခွဲနိုင်တဲ့သဘောမဆုံးဖြတ်နိုင်တဲ့သဘောအမှားအမှန်မဝေဖန်နိုင်တဲ့သဘောဒါလေးကိုဝိသေကိစ္စလို့ခေါ်တာနော်အဲ့တော့ကိုယ့်ရဲ့တဏှာမှာဝိသေကိစ္စရှိသလားမရှိသလားဆိုတာကိုယ့်ကိုယ်ကိုပြန်သုံးသပ်ကြည့်ရင်တွေ့နိုင်ပါတယ်။ဟုတ်တယ်မလား။ဆွေးကြပါဆိုဘုန်းကြီးတို့ပရိသတ်တွေရှင်နေ။ဟောလူဘဝရောက်လာတာတခြားကြောင့်ရောက်တာလား။ကံနဲ့ကံရဲ့ကြိုးပင်းနဲ့ရောက်လာတာလား။အတိတ်ဘဝကတခြားအတိတ်ဘဝကဟောဘယ်ကံတွေပြုတ်ခဲ့တယ်လဲ။သင်္ခါရတဲ့ကံတွေမပြုတ်ခဲ့ဘူးလား။သင်္ခါရတဲ့ကံတွေပြုတ်ခဲ့တော့ပြစ္ဆုတ်ဘဝမှာခန္ဓာ၅ပါးမရဘူးလား။အဲ့ဒါတော့လူဘဝရောက်လာတာဒီဘာကြောင့်ရောက်လာတာလဲမေးရင်ကံကြောင့်ရောက်လာ။ဘယ်ကြောင့်ရောက်လာတော့ကံကြောင့်ရောက်လာရတာဟုတ်ရဲ့လားကံဆိုတဲ့သင်္ခါရကြောင့်ရောက်လာရတာပေါ့ဒါပေမဲ့ဘုန်းတော်ပရိသတ်တွေကကံကြောင့်ဖြစ်လာတာမှဟုတ်ရဲ့လားအမိခင်ဖခင်ကြောင့်လူဖြစ်တာပဲအဘလူကဖန်ဆင်းလို့လူဖြစ်တာပဲစသဖြင့်အဲ့ဒီအပေါ်မှာမိမိရဲ့စိတ်ကအမျိုးမျိုးတွဲပြီးတော့အမျိုးမျိုးယူဆပြီးတော့အမျိုးမျိုးယုံကြည်နေမယ်ဆိုရင်အဲ့ဒါဝိသေကိစ္စဖြစ်နေတာပဲဟုတ်တယ်မဟုတ်လားကံနဲ့ကံရဲ့အကျိုးပေးပေါ်မှာတိတိကျကျလက်ခံလို့လားလက်မခံလို့လားဒီနေ့ကြကြသာလက်ခံမယ်ဆိုရင်ဘုန်းတော်ပရိသတ်တွေတခြားအကြောင်းတွေပေါ်မှာသွားပြီးတော့အကြောင်းရှာနေစရာလိုသေးလားအဲဒီလိုမဟုတ်ဘဲနဲ့ဟာမိခင်ဖခင်ကြောင့်ဖြစ်တာပဲအာပြမကြီးကဖန်ဆင်းလို့ဖြစ်တာဖခင်ကဖန်ဆင်းလို့ဖြစ်တာတကွရှိတဲ့ပုဂ္ဂိုလ်ကဖန်ဆင်းလို့ဖြစ်တာစသဖြင့်အခြားခြားသောအကြောင်းတွေအပေါ်မှာသွားပြီးတော့ယူနေခြင်းတည်ပင်လျင်ပင်မအကြောင်းအပေါ်မှာတကယ်လက်ခံလို့လားလက်မခံလို့လားယာနှုံးပြလက်မခံလို့ဟုတ်တယ်မလားလက်ခံရင်တော့လက်ခံမယ်ပေါ့လေနော်အဲလက်ခံမိမယ်လို့ယာနှုံးပြလက်ခံရင်လားယာနှုံးပြလည်းမခံတော့ဒီပုံပါကတဝက်ဟိုဘက်ပါကတဝက်ဟုတ်တယ်မလားကံကြောင့်ဖြစ်တယ်ဆိုတော့ယုံကြည်မှုကတဝက်အခြားကြောင့်ဖြစ်တယ်ဆိုတော့ယုံကြည်မှုကတဝက်ဒီကလေးကဘုန်းကြီးတို့ပရိသတ်တွေပိုင်ပိုင်နဲ့ဆုံးမချက်ကြရလားမကြဘူးဆိုလို့ရှိရင်ဟောမိမိရဲ့ဖြစ်ပေါ်လာတဲ့အကြောင်းအကျိုးဆက်သွယ်မှုအပေါ်မှာတန်တရားလေးတွေရှင်းရလားတန်တရားရှင်းလို့လားမရှင်းလို့လားမရှင်းလို့ပေါ့ဒီလိုမလားဩတခါတခါကြတော့ယနေ့ငါတို့ချမ်းသာလာတာဒီအယောင်းဝယ်ကောင်းလာတာဒီစီပေါင်းစားလာလာပါတွတ်တဲ့လာတာဒီတကယ်တမ်းကျတော့ခွင်တော်ပရိသတ်တွေ စေဘာဥစ္စာတွတ်တက်လာတာလည်းပဲတခြားအကြောင်းလားကံအကြောင်းလားကံရဲ့ဉာဏ်ရဲ့ဝိရိယရဲ့ပေါ့ဒီလိုမလားကံဟုမူလသံဘုဒ္ဓဟောပြဒီမှာရင်းတာရှင်းဩဇာဘောကဇိဝိတနဲ့ဒုက္ခပွားရန်ဤလူထံ၌ဉာဏ်ဝိရိယအရင်းကြဤဒီလိုဆိုရတာကိုကံတော့ကံပဲကံပင်ပဲလို့လည်းပဲအဲ့ဒီကံမှာဘယ်သူနဲ့တွဲနေရမှာလဲဉာဏ်နဲ့လည်းတွဲနေရမယ်ဝိရိယလည်းမရှိရဘူးလားရှိရမှာလားရှိရမှာပဲဒီလိုမလားကံကိုယုံရွေးသို့ပုံမနေရကံတတ်တဲ့အာဟုလို့ဖြစ်ပါမလားမဖြစ်ဘူးဒီတိုင်းအိမ်နေမဲ့အတိတ်ကရှိရမှာပဲဆိုလို့ဒီလိုဖြစ်ပါမလားမဖြစ်ဘူးဉာဏ်လေးလည်းရှိရမယ်နော်ဝိရိယတဲ့ကြိုးစားထုံးမှုလေးလည်းပဲရှိရမှာပဲအားလုံးပေါင်းလိုက်တော့ကံကိုဘယ်လိုနဲ့ထောက်မှန်ပေးရမှာလဲဉာဏ်နဲ့ဝိရိယနဲ့ကံမရှိဉာဏ်ရှိတိုင်းမွေးဟောဒီလိုလည်းမဆုံးဘူးလားဆိုတာအဲ့ဒီတော့အဓိကကဘယ်လိုတော့ကံပဲအဓိကကကံသူ့ကိုထောက်မှန်ပေးနေတာကဉာဏ်နဲ့ဝိရိယနော်စေဘောဇာလလာပါတွတ်တက်လာတာလဲအကြောင်းတရားဘယ်နှမျိုးလဲ၃မျိုးဘယ်သူတွေပါလဲကံရဲ့ဉာဏ်ရဲ့ဝိရိယရဲ့စေဘောတွေကြာသွားတာလဲပဲအကြောင်းတရားဘယ်နှမျိုးတော့ဘယ်လိုတွေပါလဲကံရဲ့ဉာဏ်ရဲ့ဝိရိယရဲ့ကံကလေးကကောင်းခြင်းပါရင်လည်းကိုယ့်ရဲ့ဉာဏ်ကသုံးပြလွဲသွားရင်လည်းပဲအော်လုံငန်းကံကံနေအစမပြဖြစ်တတ်တာပဲဟုတ်တယ်မဟုတ်လားဘလူရဲ့အပြစ်တော့မေးရင်ဉာဏ်ရဲ့အပြစ်ဘလူရဲ့အပြစ်ပါလေအကံနဲ့ဉာဏ်နဲ့တော့ရှိပါရဲ့ဝရိယကြိုးစားတော်မူကနည်းနေပြန်ရင်လည်းပဲစိပါဖြစ်တဲ့တော့ဖြစ်ပါမလားဘလူရဲ့အပြစ်တော့ဝရိယရဲ့အပြစ်ဝရိယနဲ့ဉာဏ်နဲ့ကတော့ကောင်းနေပါရဲ့ကံကမလိုက်ဘူးဆိုရင်လည်းဟောမိမိမြောင်မှန်းတော့အကျိုးပေးပါမလားအဲ့ဒါဘလူရဲ့ချိုးတဲ့ချက်လေဒါကြောင့်ကံရဲ့ဉာဏ်ရဲ့ဝရိယရဲ့ဒီ၃မျိုးအဓိကပဲဟုတ်တယ်မလားအဲ့ဒီ၃မျိုးအပြင်မှာဒီတဲ့မကဘုန်းကြီးတို့ကြည်ကြည်ပြတ်ပြတ်စဉ်းစားလိုက်မယ်ဆိုရင်ပတိရူပဒိသဝါသတို့တပ္ပရိသူပနေတရားတို့နော်ဒါတွေကမရှိရဘူးလားရှိရမှာလားပတိရူပဒိသဝါသဆိုတဲ့သိတော်တဲ့နေရာသိတော်တဲ့ရတ္တိတာဒါလည်းလိုတာပဲဟုတ်တယ်မလားဩဘုန်းကြီးတို့မြို့ကြီးပြကြီးဖြစ်တဲ့နော်ရန်ကုန်လိုမန္တလေးလိုတောင်ကြီးလိုမြို့ကြီးမှာစီပွားရှာတာနဲ့ဟိုမျိုးငယ်လေးစိပါရှာတာနဲ့စိပါဖြစ်တာချင်းဒီပါမလားတော့မှသွားစိပါရှာတာကြတော့ပုံမဆိုးဘူးလားဆိုးတာပဲဒီလိုမလားဘာကွာသွားတယ်မေးရင်ပဋိရူပကွာသွားတာဘာကွာသွားလဲပဋိရူပကွာသွားတယ်ဒါကအချမ်းရထောက်ပတ်ပေးစေတဲ့ဖြစ်စေတဲ့အကြောင်းတရားတွေနော်ကျန်တော့ကကြတော့တပ္ပရိတုပနေတရားဆိုတဲ့တပ္ပရိတတန်သေးဝါလို့ခေါ်တယ်အပေါင်းအသိနဲ့မလိုဘူးလားလို့လားအကုကိုစားစားရာရာကြံ့ကြံ့ပေးမဲ့ပုဂ္ဂိုလ်တွေအကူအညီပေးမဲ့ပုဂ္ဂိုလ်တွေနော်အဲဒီတော့ပုဂ္ဂိုလ်မျိုးစရမိကောင်းလဲမလိုဘူးလားလို့လားအဲဒီအမိကောင်းများများရရင်များများကြီးပွားတာပဲအမိကောင်းတဲ့ရင်လဲကြီးပွားမှုလေးတွေမနှဲဘူးလားနှဲလားအဲတော့စီးပွားရေးနဲ့ပတ်သက်လို့လည်းပဲကံရဲ့ဉာဏ်ရဲ့ဝိရိယရဲ့နောက်အခြားရာအကြောင်းကဘယ်လိုလဲပတိရူပဒေသဝါဒရဲ့တပ္ပရိတုပနေတရားရဲ့ဟုတ်တယ်မလားအဲကြည်ဝါးရင်နဲ့ပတ်သက်ရင်လည်းဒီတိုင်းပဲပညာရင်နဲ့ပတ်သက်ရင်လည်းဒီတိုင်းပဲဓာတုကောင်တိုင်းနဲ့ပတ်သက်ရင်လည်းဒီတိုင်းပဲမဟုတ်လားအားလုံးကိုခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ကံညာဝရိယဆိုတာလည်းပုဂ္ဂိုလ်ရဲ့စွမ်းလားဓမ္မရဲ့စွမ်းလားဓမ္မရဲ့စွမ်းပဲဒီလိုမဟုတ်လားပတိရူပဒေသဝါဒနဲ့တပ္ပရိတုပနေတရားဆိုတာကတော့ပုဂ္ဂိုလ်ရဲ့စွမ်းပေါ့ပုဂ္ဂိုလ်ရဲ့စွမ်းတာအဓိကလားသူကအချဲ့ရန်အကြောင်းလားအဓိကအကြောင်းကဘယ်လိုတွေတော့ကံရဲ့ဉာဏ်ရဲ့ဝိရိယအရိလောမမောဘဲနဲ့မိမိတို့ကနေပြီးတော့ဒီသဘောအပေါ်မှာပိုင်ပိုင်နဲ့နဲ့မယုံကြည်ပဲနဲ့ဟိုလူအာဟုသလုံးလုံးဒီလူအာဟုသလုံးလုံးပုဂ္ဂိုလ်ရဲ့အကူအညီကိုအဓိကထားနိုင်မယ်ကံညာဝိရိယကိုတော့နောက်ထားမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေမိမိရဲ့ဆုံးဖြတ်ချက်မှန်မလားကံရဲ့စွမ်းရဲ့ဉာဏ်စွမ်းရဲ့ဝိရိယစွမ်းရဲ့အရိစွမ်းကိုတော့သုံးပါးကိုတော့နောက်ထပ်မှထားပြီးတော့ပုဂ္ဂိုလ်ရဲ့ကိုဉ္ဇီမှုကိုရှေ့တန်းမှာထားမယ်ဆိုရင်ဘယ်နဲ့လဲမှန်ပါမလားအမှန်ကပုဂ္ဂိုလ်ရဲ့ကိုဉ္ဇီမှုကအဓိကလားဓမ္မရဲ့ကိုဉ္ဇီမှုကအဓိကလားကံညာဝရိယဆိုတာဓမ္မရဲ့ကိုဉ္ဇီမှုကအဓိကဒီလိုမလားပတိရူပဒေသဝါဒရဲ့တပ္ပရိတုပနေတရားရဲ့ပုဂ္ဂိုလ်ပိုင်းဆိုင်ရာကိုဉ္ဇီမှုကအဓိကလားမဟုတ်ဘူးဓမ္မကိုဉ္ဇီမှုကအဓိကသို့သော်တခြားတခြားပုဂ္ဂိုလ်တွေကဒီလိုမဟုတ်ဘူးနော်ဓမ္မကုညီမှုကိုတော့တတ်မှာထားတယ်ကိုယ့်ရဲ့ကံအစွမ်းကိုကိုသိမယုံဘူးဟုတ်ရဲ့လားညာရဲ့အစွမ်းကိုလည်းအမတော်ချင်မှုဝရိယလည်းအမတော်ချင်မှုဘလို့အာကိုလဲပုဂ္ဂိုလ်အာကိုတယ်ဟုတ်ရဲ့လားပ ပုဂ္ဂဝါကိုယ်တယ်ဆိုတဲ့နေရာမှာမြုံမြုံပေါ့နော်အနတ်ပုဂ္ဂဝါကိုယ်ဓာတ်တို့ဝိဇ္ဇာပုဂ္ဂဝါကိုယ်ဓာတ်တို့ဘုရောအာကိုယ်ဓာတ်တို့ဒါတွေကတခြားလားပုဂ္ဂဝါကိုယ်ဓာတ်တွေလားအာကိုမမှားဘူးလားမှားတယ်တကယ်အာကိုရမှာကပုဂ္ဂိုလ်လားဓမ္မလားဓမ္မကအဓိကနော်ဓမ္မကိုနောက်တန်းထားပြီးတော့ပုဂ္ဂိုလ်အဓိကထားအာကိုမယ်ဆိုရင်ဘုန်းတော်ပရိသတ်တွေအကြောင်းအကျိုးသတ်တ ကျန်တဲ့အကြောင်းတရားနှစ်ပါးသည်သာတခြားလားသာမန်ပဲလားသာမန်ပဲဟုတ်တယ်မဟုတ်လားအေးအဲ့ဒီလိုဖြစ်နေတာကိုမိမိတို့ကနေပြီးတော့နော်ဇမားရဲ့အကြောင်းတရားကိုအဓိကမထားဘဲနဲ့ပောက်ကိုရထောက်ပတ်ပောက်ကိုရကိုညီမှုကိုအဓိကထားလိုက်တဲ့အခါကျတော့အဓိကအကြောင်းကိုသာမညာထားပြီးသာမညာအကြောင်းကိုအဓိကထားလိုက်တဲ့အခါမှာမိမိရဲ့အကြောင်းကျိုးဆက်သွယ်မှုပေါ်မှာယုံကြည်မှုသည်ယာနှုံးပြရှိလို့လားမရှိလို့အဲ့ဒီမရှိတာဒီတခြားလားဝိသေကိစ္စလားတန်တရားသဘောလေးတွေပေါ့ဟုတ်တယ်မလားငါကံကကောင်းလို့ဖြစ်တယ်ဒါဟုတ်ချင်မှဟုတ်မှာပါလေပုံကိုယ်တွေမစားလို့ဖြစ်တာပုံကိုယ်တွေအာကုန်လို့ဖြစ်တာနော်ဟောစိတ်ဆုံးပြချက်ကလေးတွေမှန်သလားမှားသလားအေးမှန်မှန်ကံကမဆုံးပြနိုင်ခြင်းသေးပင်လည်းရင်တခြားလားတန်တရားတန်တရားဆိုတာတခြားလားဝိသေကိစ္စလားအဲ့ဒါဝိသေကိစ္စရဲ့သဘောကအဲ့ဒါပဲဒီလိုမလားဒါတော့ပုဂ္ဂိုလ်သဘောကိုအာကိုရာကဒိဋ္ဌိအမှန်တိုင်းမဆုံးပြနိုင်ကြတာကဝိသေကိစ္စဒီလိုမလားပြန်ပြောပုဂ္ဂိုလ်ကအာကိုရာကဘာလဲတော့အမှန်တိုင်းမဆုံးပြနိုင်တာကအဲ့ဒီဒိဋ္ဌိနဲ့အစီအဲ့ဒီဝိသေကိစ္စကိုရှင်းတတ်နေမယ်ဆိုလို့ရှိရင်အဲ့ဒီတန်ရောစဉ်ဒီအထက်တန်းတန်ရောစဉ်လားအောက်ပိုင်းတန်ရောစဉ်အောက်ပိုင်းတန်ရောစဉ်ကိုအဓိကထားတဲ့ပုဂ္ဂိုလ်များသည်အဲ့ဒီတန်ရောစဉ်ကျိုးသည်အဓိကဘယ်ကိုပို့ပေးတတ်တဲ့တန်ရောစဉ်လဲအပယ်လေးပါပို့ပေးတတ်တဲ့တန်ရောစဉ်တတိထားဟုတ်တယ်မလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍမှာနော်တန်တရားလေးတွေလည်းပဲကင်းစင်နေဖို့မလိုဘူးလားဒိဋ္ဌိတရားတွေလည်းပုဂ္ဂိုလ်ပိုင်းဆိုင်ရာပုဂ္ဂိုလ်ပေါ်မှာအာဟုယုံကြည်မှုလေးတွေလည်းပဲမလျှော့ဖို့မလိုဘူးလားလို့လားအချာယံဖြစ်နေတော့မလို့မရှိရဘူးလားရှိရမှာလားအခုနပြောတယ်လေပတိရူပဒေသဝါဒတပ္ပရိသူပနေတယဩလုံးဝတော့မလိုဘူးနော်ဟောတော့ပြိတ္တတွေနော်လုံးဝမရှိရဘူးလို့ပြောတာလားမဟုတ်ဘူးရှိတော့ရှိတာပဲရှိတယ်ဆိုတာလည်းမယုံကြည်ရဘူးလားယုံကြည်ရမှာလားအာမကိုရဘူးလားအာကိုရမှာလားသို့တော့အဓိကမထားပါနဲ့ဟုတ်ရဲ့လားအဓိကမထားပါနဲ့အဓိကသည်ကံရဲ့ဉာဏ်ရဲ့ဝရိယရဲ့အဲ့ဒါကအဓိကနော်တပ္ပရိသုပ္ပနေတရားနဲ့တပ္ပရိသပတိရူပဒေသဝါဒနော်ရောက်နေရောက်တဲ့နေရာဖြစ်သင့်ဖြစ်တဲ့နေရာနေခြင်းမိဝဲတဲ့မိဝဲတဲ့အာဂုံတဲ့အာဂုံတဲ့ပုဂ္ဂိုလ်ကိုအာဂုံခြင်းဟုတ်ရလားအဲ့ဒါကအဓိကလားသာမညာလားအဓိကကဘာတော့ကံရဲ့ဉာဏ်ရဲ့ဝရိယရဲ့ဒီလိုသဘောပေါက်ပါအဲ့ဒီလိုသဘောပေါက်လိုက်ရင်ဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာလေးတွေဟောအထက်လျောက်မလျော်ဘူးလားရောက်ဇက်ကတမန်အနေနဲ့ကြောက်တယ်ပြောတာနော်ပုဂ္ဂိုလ်ပိုင်းဆိုင်ရာသားဆွဲသမီးဆွဲမိဆွဲအဲ့ဒါဆိုရင်လည်းဒိဋ္ဌိကမပြေဘူးလားဖြစ်နေတာဒါလည်းဒိဋ္ဌိပဲဒီလိုဘုန်းတော်ပရိသတ်တွေကယနေ့အချိန်ခါမှာအဲ့ဒီတန်ရောစဉ်တွေမဖြတ်နိုင်ရင်ဝေဒနာနဲ့တဏှာကြအစပ်ပြတ်ပါမလားဝေဒနာနဲ့တဏှာကြအစပ်ပြတ်ချင်ပါတယ်ဆိုရင်ဘာလို့ရမလဲတန်ရောစဉ်တွေဖြတ်ရမှာပဲဟုတ်ရဲ့လားအဲ့ဒီတော့တန်ရောစဉ်တွေပြတ်မှာရသဗျာကပြောတယ်လေတခြားလားနိဗ္ဗာန်ရောက်မှာလားတန်ရောစဉ်မပြတ်ရင်နိဗ္ဗာန်ရောက်ပါမလားသာပြရင်သာပဲသမီးပဲမိပဲဆိုတဲ့အဲ့ဒီပုံမှာရှိနေတဲ့တန်ရောစဉ်တွေဖြတ်ဒီလိုမလားတန်ရောစဉ်ပြရင်ဘာဖြစ်မလဲနိဗ္ဗာန်ရောက်မယ်ဘယ်လိုနည်းနဲ့တန်ရောစဉ်ဖြတ်မလဲဆိုတဲ့အခါကြတာနော်ဒီနေရာမှာတမန်အဖြစ်တော့သာဆွတ်သမီးဆွတ်မီးဆွတ်ဒီလိုရိုးရိုးပြောတာပေါ့အသေးစိတ်ကိုကြည့်လိုက်တဲ့အခါကြတော့မြတ်စွာဘုရားနော်လက်ထက်ကအနာတပင်တထေးကြီးဆိုတာကြားဘူးကြပါလိမ့်မယ်အနာတပင်တထေးကြီးကတနေသောအခါကာလကြတော့မကြမ်းပါဘူးတဲ့နော်အဲဒီလိုမကြမ်းပါတဲ့အခါကြတော့ယောဂဝရဏာရီပြင်းပြင်းထန်ထန်ဖြစ်လာတော့မြတ်စွာဘုရားစီကိုလူတရားလွှတ်လိုက်ပါတယ်မြတ်စွာဘုရားစီကိုလွှတ်ပြီးတော့အေးမြတ်စွာဘုရားကိုရှောက်လိုက်ပါတကားတော်နာရမေသတိကြီးကတော့မကြမ်းမမယောဂဝရဏတွေပြင်းပြင်းထန်ထန်ဖြစ်နေပြီလို့ဒီလိုရှောက်လိုက်ပါဟုတ်လားဒီလောက်ပဲသူရှောက်ခံလိုက်တယ်မြတ်စွာဘုရားကိုရှောက်ပြီးပြီဆိုလို့ရှိရင်နဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုလည်းသွားရှောက်လိုက်ပါအောင်နဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးကတော့မကြမ်းပါကြောင်းယောဂဝရဏရှင်နေလဲရှောက်ခဲ့နော်တရားတော်ကိုလာပြီးတော့ဆောက်ရှောက်ဖို့လည်းပဲနော် ဟောရတော့ရာဇကားနဲ့ပြောမယ်ဆိုလူမမသတင်းမေးဖို့ပေါ့ဟုတ်လားပြင်လာခဲ့လို့မမဘူးလားမလားပြင်လာခဲ့နော်အရှင်သာရိပုတ္တရာဓမ္မရိမြတ်ကြီးကယောဂရဲ့ဝေဒနာကြောင့်လည်းပြောခဲ့မကြမ်းပါတဲ့ဇကာကြီးကိုလာကြည့်ရှုပါအောင်တရားဟောပါအောင်လို့လည်းပြင်ခဲ့ဘယ်နှခုံးပြောတော့နှခုံးပြောတာနော်မကြမ်းပါကြောင့်ရိုးရိုးရှောက်လို့ရှိရင်ပြင်တာဟုတ်ရလားမြတ်စွာဘုရားကိုရှောက်တယ်မဟုတ်လားဒါပေမဲ့ပြင်တာဟုတ်ရဲ့လားပြင်တာမဟုတ်သေးတဲ့မြတ်စွာဘုရားကြွားဖို့လိုရဲ့လားဒါနဲ့လောကမှာမထားဖို့လိုတာပေါ့နော်အာကိုကမကြမ်းပါဘူးမကြမ်းပါတဲ့အကြောင်းအကြောင်းကြားလိုက်တယ်ကိုရင်းနှီးတဲ့ကိုကြည်ညိုးတဲ့ကိုကိုကွဲတဲ့ကိုစိတ်ကတဲ့ဆရာတော်သမတော်တွေအကြောင်းကြားလိုက်တယ်အကြောင်းကြားလိုက်လို့သိရင်တော့လူမမသတင်းလာမေးမှာပဲလာပြီးတော့တရားဟောမှာပဲလို့ဒီလိုရိုးရိုးလေးပဲတွေးကျင်တွေးတတ်တာပေါ့ဒါပေမဲ့အဲ့ဒီလိုအကြောင်းကြားရုံနဲ့ဘုန်းကြီးယဟန်များသည်တကယ်တမ်းကျတော့ကြွားဖို့ရအကြောင်းမရှိဘူးဟုတ်တယ်မလားအခုမြတ်စွာဘုရားကြွသလားမကြွဘူးနော်အရှင်သာရိပုတ္တရာမရေမြတ်ကြီးကြတော့မကြမ်းပါတဲ့အကြောင်းလည်းပြောခဲ့ပင့်လည်းပင့်ခဲ့ဟောနော်တကယ့်သာသနာတော်နဲ့ဆက်ပြီးတော့ကိုယ်ကိုယ်စိတ်ကတဲ့အင်မတန်သာသနာရဲ့အကြောင်းကိုနော်နားလည်တဲ့တရားကြီးတယောက်ရဲ့ပြောနည်းဆိုနည်းဟုတ်တယ်မလားမကြမ်းပါတဲ့အကြောင်းလည်းပြောခဲ့ပင့်လည်းပင့်ခဲ့အဲ့ဒီလိုပင်တဲ့အခါကျတော့ကြွလို့မရဘူးလားရသွားလားဒါလူမှုရေးမဟုတ်တော့ဘူးမပင်မဲနဲ့သွားရင်ဘာဖြစ်တော့လူမှုရေးဟုတ်တယ်မလားမပင်မဲနဲ့လူမှုမှာတရင်သွားမိတယ်ဒါပါတော့ပင်လို့သွားတာဒီလူမှုရေးဟောရလားဓမ္မရေးဖြစ်သွားပြီတရားလာဟောပါအောင်လာဆောင်းလျှောက်ပါအောင်ဘာနဲ့ဆောင်းလျှောက်ရမှာလဲဓမ္မနဲ့ဆောင်းလျှောက်ရမှာပရိယုတ်ချင်းရုပ်မတရားဟောခြင်းဟောမှာပေါ့နော်အဲ့ဒါကျတော့လူမှုရေးဟောသေးရလားလူမရမတော့ဘူးတဲ့ဓမ္မအရေးဖြစ်သွားပြီအဲ့ဒီဓမ္မအရေးဆိုရင်ဘုန်းကြီးယဟန်မြတ်ပြုလို့ကောင်းပါတယ်တဲ့နော်လူမရနေတဲ့ပြုလို့မယ်ဆိုလို့ရှိရင်တော့တကယ်တမ်းပြောကြဆိုဆိုအပတ်မလုပ်ပါဘူးတဲ့ဟောရလားဘုန်းကြီးတို့ပရိသတ်တွေမှတ်ထားပေါ့နော်အနာတပေတရေကြီးကပြင်တော့အရှင်သာရိပုတ္တရာမထေရမြတ်ကြီးမကြွလို့မရတော့ဘူးအရှင်အနန္ဒာကိုခေါ်ပြီးတော့ကြွရပါတယ်ဟောရလားအဲ့ဒီလိုကြွတဲ့အခါကျတော့နော်ယောဂအကြောင်းတွေပြောပြီးတော့ပြင်းပြင်းထန်ထန်ယောဂဝရဏဖြစ်နေတဲ့အကြောင်းလေးပြောတော့အရှင်သာရိပုတ္တရာပရိမြတ်ကြီးကဒီနေရာမှာအနာရမေသတိကြီးကိုတရားဟောပါတယ်ဟုတ်ရဲ့လားအနာရမေသတိကြီးကိုတရားဟောပြီဆိုတော့ဒီအချိန်မှာယောဂဝရဏကလည်းပြင်းပြင်းထန်ထန်ဖြစ်နေပြီနော်နေလားညာလားဆိုတဲ့အချိန်ကလည်းမရောဘူးလားရောက်နေလားအဲဒီတော့ရောက်နေတဲ့အချိန်ကမှတရားတရားဟောနေလို့မရတော့ဘူးဟုတ်ရဲ့လားဘာဖြစ်တော့လဲမြင်တဲ့အခါကျတော့ဟောဒီသူရဲ့တဏ္ဍာမှာရှိနေတဲ့တန်ရောစဉ်တွေနဲ့တာတန်ရောစဉ်ကြိုတန်လန်းနေတာအနာရမေသတိကြီးဝိညာဉ်ချုပ်သွားမယ်ဆိုရင်နော်အဲ့ဒီတန်ရောစဉ်ကြိုသည်တခြားကိုလှမ်းဆွဲလိုက်ပါလားနောက်ဘဝကိုလှမ်းဆွဲလိုက်ပါလားနောက်ဘဝကိုလှမ်းဆွဲလိုက်ပါပဲအနာရမေသတိကြီးကတော့သောတာပန်ဖြစ်နေတော့ဘယ်တော့မကြနိုင်ဘူးပေါ့လေဟုတ်ရဲ့လားအကယ်၍သာသောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ဆိုဒီအချိန်မှာသူရဲ့တဏ္ဍာမှာရှိတဲ့ကြိုးတွေကဆွဲသွားလို့ရှိရင်အပယ်လေးပါးကမရောက်နိုင်ဘူးလားရောက်နိုင်ကြောက်နေတာပဲဒီတော့ဒီအချိန်မှာဗတရားဟောဖို့လိုလဲလို့ဆိုတော့တန်ရောစဉ်ကျိုးကိုပြတ်ဖြတ်နိုင်တဲ့တရားဟောဖို့လိုတယ်ဟုတ်ရဲ့လားဒီတော့တန်ရောစဉ်ဆိုတာကတခြားသဘောလားစွဲတဲ့သဘောလားစွဲတဲ့သဘောလားစွဲတဲ့သဘောစွဲတဲ့သဘောလို့လည်းပြောခြင်းပြောစွဲတဲ့သဘောလို့လည်းပြောခြင်းပြောနော်စွဲတဲ့သဘောဆိုတာကစိတ်ထဲမှာစွဲနေတာဟုတ်ရဲ့လားစိတ်ထဲမှာစွဲနေရင်စွဲတဲ့နေရာမရောက်ဘူးလားရောက်တယ်လားဒါလည်းတန်ရောစဉ်ရဲ့သဘောပဲသားလိန်နဲ့ပြောတဲ့ဆွဲတဲ့သဘောဆွဲတဲ့သဘောကတခြားသဘောလားကျိုးသဘောလားအကျိုးသဘောနဲ့ဆွဲရင်လေဆွဲတဲ့အဲ့ဒီကျိုးဆွဲတဲ့နေရာမရောက်တာဘူးလားရောက်တာလားအခုနပြောခဲ့တယ်လေ30တဘောမရောက်ဘူးလားရောက်အပယ်လေးပါလေရောက်တတ်တာပဲလူဘုံနတ်ဘုံလည်းယမဘုံလည်းရောက်တတ်တာပဲအဲ့ဒီဆွဲတဲ့ကျိုးကိုဖြတ်ဖို့မလိုဘူးလားဆွဲနေတဲ့တန်ရောစဉ်ကိုလည်းဖြတ်ဖို့မလိုဘူးလားဒီတော့ရှင်သာရိပုတ္တရာမရေမြတ်ကြီးကပါပြောတော့ဒါယကကြီးတဲ့နော်မစွဲပါနဲ့တဲ့ဟုတ်လားဘာလဲမစွဲပါနဲ့လူရင်းချုပ်ကတော့တခွန်းနဲ့ပဲဟုတ်လားတသမတိယကပတိယောသခိတပံနော်ဒကာကြီးဟောဒီတိုင်းကျင့်ဘယ်လိုကျဲဘယ်လိုတိုင်းကျင့်ရမှာလဲဆိုရင်မစွဲနဲ့စွဲတာဒီပါဖြစ်တာလဲသာယောစဉ်ဖြစ်တာဘာနဲ့မစွဲရမှာလဲဘာနဲ့မှမစွဲနဲ့ဟုတ်လားဒိဋ္ဌိနဲ့လည်းမစွဲနဲ့တဏှာနဲ့လည်းမစွဲနဲ့ဝိသေကိစ္စနဲ့လည်း
မာနနဲ့လည်းဝိသကေအဝိဇ္ဇာနဲ့လည်းဘာနဲ့မှမစွဲနဲ့အစွဲနဲ့မျိုးလဲ10မျိုးအဲဒီဆွဲ10မျိုးတော့မှဘာစွဲနဲ့မှမစွဲပါနဲ့အမတန်ရေးကြည့်တဲ့အချိန်တော့တေကန်ဒီကလာအမတန်ရေးကြည့်တဲ့အချိန်မှာအဓိကစကားဘာပြောလိုက်တော့မစွဲနဲ့နာဥပါဒိယတာမီဆိုတာမစွဲဘူးမစွဲဘူးငါမစွဲဘူးငါမစွဲဘူးငါမစွဲဘူးအဲဒီလိုသိရဲ့စိတ်ထဲမှာခိုင်ခိုင်မာမာဖြစ်အောင်ကြိုးစားထားဒီလိုပြောလိုက်တာဘာတွေကိုမစွဲရမှာလဲမေးရင်တော့ခွန်ကြီးတို့အချက်အားလျော့စွာအချင်းချင်းပဲပြောလိုက်မယ်နော်နံပါတ်1ဒွါရ6ပါးကိုမစွဲနဲ့ဟုတ်တယ်မလားအော်ဒါငါမျက်စိလေးပဲငါနာငါနှာခေါင်းငါလျှာငါကိုယ်ငါစိတ်နော်ဒွါရ6ပါးမရှိဘူးလားရှိတယ်အဲ့ဒီဒွါရ6ပါးနဲ့ပတ်သက်လို့လည်းပဲတဲ့နော်ငါဆိုတဲ့ဒိဋ္ဌိနဲ့လည်းမစွဲနဲ့တာယတ္တမနေတတ်တဲ့တဏ္ဍသဘောနဲ့လည်းမစွဲနဲ့နော်တန်တရားဝိသေကိစ္စလေးနဲ့လည်းမစွဲနဲ့မာနနဲ့လည်းမစွဲနဲ့အဝိဇ္ဇာနဲ့လည်းဩငါယောဂဝရဏတွေပြင်းထန်နေလို့ငါအမြင်နဲ့မကြည်နေတော့ဘူးအိန္ဒိရတွေဆုံးရှုံးအိန္ဒိရတွေရုံးလျော့နေပြီဝမ်းနဲ့ပက်လက်ဖြစ်ဘာဖြစ်တာတော့စွဲတာစွဲတာမဟုတ်လားသူရဲ့မျက်စိအကြည့်တာကလေးကိုตาရတဲ့သဘောလေးနဲ့စွဲလိုက်တော့အဲ့ဒီတဏှာကိုခြေခံလိုက်တော့စိတ်မကောင်းခြင်းဆိုတဲ့ဒေါသလေးတွေမဖြစ်ဘူးလားဖြစ်တဏှာနဲ့ဆွဲတာကကာမရာဂတန်ရောစေ။စိတ်မကောင်းဖြစ်တာကဗျာပါဒတန်ရောစေ။ဟုတ်တယ်မလား။အဲ့ဒါတခြားကဆွဲသွားတာလား။အဲ့ဒါလည်းမဖြစ်စေနဲ့။ဒီလိုမလား။မျက်စိနဲ့လည်းပတ်သက်လို့လည်းမဆွဲနဲ့။နားနှာခေါင်းလျှာကိုယ်စိတ်ဘာမှမဆွဲနဲ့။ဟုတ်လား။အထီးတွေ့ကလေးတွေအာယုံမရှိတော့ဘူး။အထီးတွေ့ကလေးတွေထိမှမသိတော့ဘူး။ဆိုတာတခြားဘုံမှာဆွဲလိုက်တာလား။ကာယအကြည့်ဘုံမှာဆွဲလိုက်တာလား။အော်တတိလေးတွေယုံလျော့နေပြီအရင်တော့မှတ်ညာမကောင်းတော့ဘူးစိတ်ပေါ်မှာဆွဲလိုက်တာဒီလိုမဟုတ်လားဘာပေါ်မှာမှမဆွဲနဲ့နော်ဘာပေါ်မှာမှမဆွဲနဲ့ဘာနဲ့မှအရိဒနံပါတ်1ကဒွါရ6ပါးမှာမဆွဲနဲ့ဒီလိုမဟုတ်လားနောက်တစ်ခါနံပါတ်2ကအာယုံ6ပါးပေါ်မှာလည်းမဆွဲပါနဲ့တာအာယုံသမီးအာယုံမြေအာယုံအစင်းနဲ့ပတ်သက်တဲ့အာယုံအတ္တအနာယတာဒွိဋ္ဌိစရာကြံဒွိဋ္ဌိစရာဟုတ်လားမတော်ရှိတာကြံသေးကြတယ်မဝင်မလားဝင်လားตาကြောင်တွေ့မယ်သမီးကြောင်တွေ့မယ်ဇနီးကြောင်တွေ့မယ်မြေးကြောင်တွေ့မယ်ပစ္စည်းကြောင်တွေ့မယ်ဘာတွေအာယုံပြုတ်နေတော့တွေးတော့เสียအာယုံနေအာယုံပြုတ်ပြီးတွေးနေတာအဲ့ဒါအဲ့ဒီအာယုံတွေကိုလည်းမစွဲပါနဲ့ဟုတ်လားနံပါတ်1ဒွါရ6ပါးကိုလည်းမစွဲပါနဲ့နံပါတ်2အာယုံ6ပါးကိုလည်းမစွဲပါနဲ့နံပါတ်3ဝိညာဉ်6ပါးကိုလည်းမစွဲပါနဲ့မြေစိတ်ကြားစိတ်နာစိတ်စားစိတ်ရနာကောင်းတဲ့တွေးတော်စီဒီစိတ်တွေပေါ်မှာလဲဘာနဲ့မဆွဲရမှာလဲဘာနဲ့မှမဆွဲနဲ့ဟုတ်တယ်မလားကဲနောက်တစ်ခါကျတော့ဖသ6ပါးပေါ်မှာလဲမဆွဲပါနဲ့ဖသရဲ့သဘောကတော့ခွန်ကြီးတို့တာမန်နေနဲ့သတိထားမိဖို့မလွယ်ဘူးเนาะဒါကြောင့်သူ့ကိုကြော်လိုက်မယ်ဟုတ်လားကဲနောက်တစ်ခါနံပါတ်ကဝေဒနာ6ပါးကိုလဲမဆွဲပါနဲ့အစင်ကိုမြင်လို့တော့ဖြစ်ပေါ်လာတဲ့ဝေဒနာအတန်ကိုကြားလို့ဖြစ်ပေါ်လာတဲ့ဝေဒနာအနာရသာတိဇာကြံတိဇာကိုတွဲထည်လို့ဖြစ်ပေါ်လာတဲ့ဝေဒနာအဲ့ဒီဝေဒနာပေါ်မှာလဲဆွဲရမှာလားဆွဲရပါဘူး။ပါရဝေယဆိုတဲ့ဒုက္ခသဘောမျိုးနဲ့လည်းမဆွဲနဲ့ဒီလိုမလားမနစ်သက်စရာဆိုတဲ့ဒေါသသဘောမျိုးနဲ့လည်းဒုက္ခသဘောမျိုးနဲ့လည်းမဆွဲနဲ့အလယ်လဥပိ္ခာသဘောနဲ့လည်းမဆွဲနဲ့ဘာဝေဒနာကိုမှမဆွဲနဲ့ဟုတ်လားဝေဒနာ6မျိုးပေါ်မှာမဆွဲနဲ့ဆိုတဲ့နောက်မှာဝိညာဉ်6မျိုးပေါ်မှာအဲဝိညာဏတက်6မျိုးပေါ်မှာလဲမစွဲပါနဲ့ဟုတ်လားဒါနံပါတ်နဲ့အကွက် level တည်းမှာပဲရှင်းနေသေးတယ်နော်အဲဝိညာဉ်6မျိုးဆိုတာကဘုန်းကြီးတို့ဟိုနေ့ကပြောခဲ့ပါတယ်ဘယ်လိုတွေတော့ပထဝီရယ်အာဘောရယ်ဒေဇောရယ်ဝါယောရယ်အာကာသတ္တရယ်ဝိညာဏတ္တရယ်ဘယ်နှပါလဲပထဝီဓာတ်နဲ့ပတ်သက်လို့လည်းပဲရုပ်ရဲ့သဘောမစွဲနဲ့ဟုတ်လားအာဘောရဲ့သဘောဒေဇောရဲ့သဘောဝါယောရဲ့သဘောဘာကမှမစွဲနဲ့ကောင်းတာလေတွေ့လေကောင်းတယ်ဆိုပြီးတော့မตายရနဲ့ချုံရင်းတဲ့သဘောလေးသဘောပေါက်လို့လေချုံရင်းတယ်ဆိုပြီးတော့ဒေါသမဖြစ်နဲ့စိတ်မကောင်းမဖြစ်နဲ့ငါကငါငါဥစ္စာလို့လေမစွဲနဲ့ဒီလိုမလားအဲဒီလိုမစွဲပါနဲ့တဲ့နော်ဝိညာဏတ6မျိုးပေါ်မှာလဲစွဲရမလားမစွဲရဘူးလားကဲနောက်တစ်ခါခန္ဓာ5ပါးပေါ်မှာလဲမစွဲပါနဲ့တဲ့ဒါဘယ်ဘက်ကမှမလွတ်အောင်အရှင်သာရိပုတ္တရာမထေရကြီးဟောနေတာနော်တမျိုးတည်းဟောရင်တော့တမျိုးဆွဲရင်ဆွဲနေအောင်ပါအဲ့ဒီတော့ခန္ဓာ5ပါးအပေါ်မှာလဲဆွဲရမလားမဆွဲရဘူးလားရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာ
ဝိညာဏခန္ဓာဒီလိုမလားခန္ဓာအနေနဲ့သဘောပေါက်လိုက်ရင်လည်းအဲ့ဒီခန္ဓာအပေါ်မှာပဲအတ္တတောသမနုပတ္တိဆိုပြီးတော့အတ္တနဲ့ဆွဲခြင်းဆွဲနေသေးတာအဲ့ဒီလိုနဲ့မဆွဲနဲ့တဲ့နော်ငါနဲ့လည်းမဆွဲနဲ့ငါဥစ္စာစရာလည်းမဆွဲနဲ့နေတ္တမမနေတဝမသမိနမေတဝတာဘယ်လိုရုပ်တွေဘယ်လိုဝေဒနာတွေဘယ်လိုသင်ညာဘယ်လိုသင်္ခါရဘယ်လိုဝိညာဉ်ဘယ်လိုသဘောပဲဖြစ်ဖြစ်ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးလို့ဒီလိုသဘောထားဒါမဆွဲတဲ့သဘောပဲမလားကျန်တော့တဲ့ခါကျတော့ဇံအပေါ်မှာလည်းမဆွဲပါနဲ့တဲ့ဇံဆိုတာကတော့ခွန်ကြီးတို့အရှင်သာရိပုတ္တရာဟောလို့တာနော်ဟောလို့ပရိသတ်တွေနေတာတော့မဆိုင်ဘူးလို့မှတ်လိုက်ပေါ့ဟုတ်တယ်မဟုတ်လားကျန်တော့တဲ့ခါကျတော့ဟောဒီလောကကိုလည်းမဆွဲနဲ့ဟောဒီလောကကကိုရထားတဲ့ဘဝကလေးမို့လားရထားတဲ့ဘဝကလေးကိုဘုန်းတော်ပြိတ္တတွေစွန့်ရတော့မယ်ဆိုတော့မစွဲဘူးလားစွဲလားစင်မကောင်းချင်းဖြစ်နေတာတခြားကြောင့်ဖြစ်တာလားဟောဒီဘဝစွန့်ရမှာစိုးလို့ဖြစ်တာလားစွန့်ရမှာစိုးတယ်ဆိုတဲ့ကူကတခြားကြောင့်လားစွဲနေလို့ဒါကြောင့်မို့လို့နော်ဣဒ္ဓလောကနာဥပတိယတာမိဟောဒီလောလောဆယ်ရထားတဲ့ဘဝဆိုတဲ့ဤလောကကိုလည်းမစွဲပါနဲ့ဟုတ်တယ်မို့လားဒီလောကကိုလည်းမဆွဲပါနဲ့ရတာတဲ့ဘဝလည်းမဆွဲပါနဲ့ငါကောင်ကငါဥစ္စာကိုလည်းမဆွဲပါနဲ့ဘာမှမဆွဲနဲ့နော်နောက်တကပရလောကံနောက်ပါတိယတာမိနောက်ဘဝကိုလည်းမဆွဲပါနဲ့ဟုတ်ရဲ့လားဒီဘဝဆွဲရတော့မယ်ဆိုရင်တော့ကျင်းနေမို့ချာနောက်ဘဝတခုမရဘူးလားရမှာရမှာအဲ့ဒီလိုရမှာဆိုတော့ခွင်တို့မင်းကပြောခဲ့သလိုပါပဲนิกานิสระตนากะเลกะนอกบัวนั่งပြီးတော့อายุမပြေဘူးလားနမိတ်တွေမထင်ဘူးလားအဲ့ဒီနမိတ်တွေပုံမှာတဏှာလေးနဲ့နှမ်းပြီးတော့မဆွဲဘူးလားတဏှာလေးနဲ့ဆွဲပြီးဆိုဒိဋ္ဌိလည်းပါတာပဲဝိသကိစ္စလည်းပါတာပဲဒီလိုမဟုတ်လားဒီတော့ဒီနေရာမှာရှင်သာရိပုတ္တရာပထမကြီးကဗာပြောတော့နောက်ဘဝလည်းမဆွဲနဲ့ဒီဘဝလည်းမဆွဲနဲ့နောက်ဘဝလည်းမဆွဲနဲ့နော်ကာရ6ပါးလည်းမဆွဲနဲ့အာယုံ6ပါးလည်းမဆွဲနဲ့ဝိညာဉ်6ပါးလည်းမဆွဲနဲ့ဖတ်တာလည်းမဆွဲနဲ့ဝေဒနာလည်းဝိညာဏဓာတ်ကိုလည်းမဆွဲနဲ့ခန္ဓာ၅ပါးကိုလည်းဇံကိုလည်းမဆွဲနဲ့ရထားတဲ့ဘဝကလေးကိုလည်းနောက်ဘဝကိုလည်းမဆွဲနဲ့ဘာကုန်းမှမဆွဲနဲ့ဟုတ်လားမဆွဲနဲ့ဆိုတာမဆွဲနဲ့လို့ပြောလိုက်တာပဲရှိသေးတယ်ဘောင်းတော့ပြိဿတိဒီတိုင်းနေလို့တော့မဆွဲပဲနေလို့မရဘူးဆွဲမှာပဲဟုတ်တယ်မလားဒီတော့မစွဲနဲ့ဆိုတာမစွဲရမယ့်အရာကလေးတွေထုတ်ပြလိုက်တာအဲ့ဒီအရာကလေးတွေအပေါ်မှာဘယ်လိုနည်းနဲ့မစွဲအောင်လုံးကြိုးစားမလဲလုံးလာပြုတ်မလဲဆိုရင်တဲ့မိမိအာယုံပြုတ်လိုက်တဲ့အရာတိုင်းအရာတိုင်းအပေါ်မှာအရှုကခန္ဓာအဖြစ်နဲ့ဖြစ်ပြရှုလိုက်ဒါပြောတာမဟုတ်လားဘာလို့ရမှာလဲဒွါရတရားကလေးအပေါ်မှာအာယုံပြုတ်မရင်တဏှာနဲ့လည်းမစွဲနဲ့ဒိဋ္ဌိနဲ့လည်းမစွဲနဲ့တဏှာဒိဋ္ဌိနဲ့မစွဲအောင်ဘယ်လိုကာကွယ်မလဲဖြစ်ပြရှုလိုက်ဟောရတဲ့တရားလားအရှုခံတရားလားရှုတဲ့ဉာဏ်ကအရှုဉာဏ်ဒီလိုမလားအရှုခံတရားကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကမေဃသစ္စာကျန်တာလားအောင်မလားဒိဋ္ဌိလည်းဝိသကိစ္စလည်းအဲ့ဒီနည်းနဲ့ကာကွယ်အဲ့ဒီနည်းနဲ့ဝိပဿနာတင်ပြီးတော့ဖြစ်ပြရှုလိုက်တာကိုမစွဲနဲ့လို့ပြောတာဘုန်းကြီးတို့ပြိဿတည်နော်ဒီတိုင်းမစွဲနဲ့ဆိုလို့ကတော့ဝိပဿနာမပါဘဲနဲ့ကတော့ဘလို့မှမနေနိုင်ဘူးစွဲကိုစွဲမှာပဲဟုတ်တယ်မလားဝေဒနာပစ္စယတနာမစပ်ဘူးလားစပ်သွားမလားစပ်သွားမှာပဲအဲ့ဒီစပ်ပြဖို့တရားကတခြားတော့မစွဲပဲနေရမှာဒီတိုင်းနေလို့တော့မစွဲပဲနေနိုင်မှာမလားဘလို့နည်းနဲ့ကာကွယ်ရမှာလဲဖြစ်ပြရှုဘလို့ရှုရမှာလဲဟောဒီဆယ်မျိုးတည်းမှာပဲအာယုံကိုပဲအာယုံပြုံးမိတယ်ဖြစ်စီဟုတ်တယ်မလားဖြစ်ပြရှုနော်ဓဝရ6ပါးကအာယုံပြုံးမိရင်လည်းမျက်စိနာနေကောင်းလျာကိုစေသူကအယုံပြုမရင်လည်းပဲဘာလို့ရမှာလဲတခြားလားရှုကခန္ဓာလေးလားအပြင်ပါအယုံပြုမရင်လည်းတခြားလားဖြစ်ဖြစ်ရှုရမှာလားဝိညာဉ်6ပါးအယုံပြုမရင်လည်းအဲ့ဒီဝိညာဉ်ကိုဘာလို့ရမှာလဲဖြစ်ဖြစ်ရှုဝိညာဉ်6ပါးကဖြစ်ဖြစ်ပါသစ္စာရှုတဲ့ညာကမေဃသစ္စာဒီလိုမလားကဲဖတ်တာကလေးကိုသဘောထားရင်သဘောပေါက်လို့တွေးနေမရင်လည်းပဲဖတ်တာကိုဘာလို့ရမလဲဝေဒနာသဘောလေးတွေးနေရင်လည်းဝေဒနာဘာလို့ရမှာလဲဝိညာဏတ္တသဘောလေးတွေ့နေရင်လည်းဝိညာဏတ္တကိုဘာလို့ရမှာလဲဖြစ်ပြရှုဒီလိုမလားဝိညာဏတ္တကိုဖြစ်ပြရှုနော်ဇံကြောင့်လေးတွေ့နေရင်လည်းဇံကိုဘာရှုရမှာလဲဖြစ်ပြရှုဒီလိုမလားခန္ဓာရဲ့သဘောတွေ့နေရင်လည်းခန္ဓာကိုဘာရှုရမှာလဲ ဟောဒါကရူပခန္ဓာလေးပဲရူပခန္ဓာလို့သဘောပေါက်ရင်ရူပခန္ဓာဖြစ်ဖြစ်ရှုဝေဒနာခန္ဓာလို့သဘောပေါက်ရင်ဝေဒနာခန္ဓာဖြစ်ဖြစ်ရှုကိုယ်ဘဝကိုตายနေရင်လည်းကိုယ်ဘဝကိုမလိုရပါလေဖြစ်ဖြစ်ရှုတဘာသောဘဝကိုအာယုံပြုတ်နေရင်လည်းတဘာသောဘဝကိုဘဝကြတော့ဒီဘဝကြီးကိုဖြစ်ဖြစ်ရှုလို့တော့မရဘူးပေါ့အဲ့ဒီဘဝကြောင့်တွေးနေတဲ့တွေးတော်စိတ်ကိုမလိုရပါလေနောက်ဘဝတွေးနေရင်လည်းနောက်ဘဝကြောင့်တွေးတဲ့တွေးစိတ်မလိုရပါလေဖြစ်ပြရှုလိုက်ခြင်းนี่တခြားလားတန်ရောစဉ်ဖြတ်တာလားတန်ရောစဉ်ဖြတ်ခြင်းนี่ဝရဏနဲ့တဏှာကြာကစက်ကိုဖြတ်ပလိုက်တာပဲအဲ့ဒါတော့ဖြတ်ပါရဲ့ကာမဘဝပြည့်စရာဇာတိဆိုတဲ့ဆက်စောင်းမလားအဲ့ဒါကြောင့်မလို့နော်ဇာတိဆိုတဲ့ဆက်ပြရင်ခန္ဓာငါးပါးရမလားနိဗ္ဗာန်ရမလားနိဗ္ဗာန်ရစေခြင်းပါတယ်ဆိုရင်ဝရဏပြည့်စရာတဏှာဆိုတဲ့ဒုတိယဆက်ကိုဘာလို့ရမလဲဖြတ်ရမယ်တခြားဖြတ်ရမလားဖြစ်ပြရှုဖြတ်ရမလားချစ်ပြည့်ပြည့်ဖြာကြပါလို့တိုက်တော်ရင်လည်းကဲ့နိုင်စီလို့ဒါရိပတော်ကြအောင်ဆိုအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဘဝတည်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။